Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ10ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190အပြင် VOA Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါ။ကော်ရီးယားသမ္မတဖာကွန်နီကိုယာရုကနေဖိချားရေးကိစ္စအခြေခံဥပဒေခွင်ယူမှာတရားဝင်တည်ပြုလိုက်ပါပြီ။ဒီဝင်ခွင့်ပိတ်ပင်ကတ်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်6ခုကတရားစွဲထားပါတယ်။မလေးရှားမှာလုံခြုံခံရလို့တည်ဆုံသွားသူမြောက်ကိုရီးယားနိုင်ငံသားဟာကင်ဂျုံနမ်ဖြစ်တယ်လို့ဘယ်လိုသိတယ်လဲဆိုတာမလေးရှားရဲချုပ်ကမပြောပါဘူး။ဒီသတင်းတွေအပေါ်ပင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနာဆင်ရမယ့်သတင်းလာတွေထဲမှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းတိုက်ပွဲတွေကြောင့်လိုက်လောက်ကိုင်မျိုးပတ်ဝန်းကျင်တဝိုက်ကလုံခြုံရေးအခြေအနေဘယ်လိုရှိပါသလဲ
။လောက်ကိုင်မှာမြို့ထဲမှာတော့အစ်တင်းနေတက်နေပတ်ဝန်းကျင်မှာတော့မနေအခုကကျွန်တော်တန်နေကြရတယ်။အဲရလုံးဆိုင်တို့
လာရှိုးမျိုးလူမှုရေးအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူအခုလိုဇက်တိုက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတဲ့အကြောင်းကိုလည်းထုတ်လွှင့်ပေးသွားမှာပါ။မြမရိုးရာအတာတကြံရုံပိတ်ရက်ရှိသတ်မှတ်ချက်လျှော့ချတဲ့အပေါ်မှာဝေဖန်တဲ့တွေအကြောင်းကိုလည်းနာစင်ကြရဖို့ရှိပါတယ်။နိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်မှာလက်ရှိကျင့်သုံးနေတဲ့သမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးဆောက်ရှောက်မှုဥပဒေကိုဖျက်ပြီးအစားထိုးဖို့ကာလရှည်ကြာပြောလာတဲ့ Republican အမတ်တွေကိုအခုလက်တွေ့လှုပ်ပေးဖို့ဖိအားပေးခံနေရပါတယ်။ဒီလိုသတင်းလွှာဒီဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။ဒေါ်ကိုရီးယားသမ္မတပါကွန်နီကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခုံရုံးကတရားဝင်အတည်ပြုလိုက်ပါပြီ။သမ္မတပါကွန်နီကိုယာရုကနေဖယ်ရှားဖို့တရားရုံးမှာဒီကနေ့တင်းကျဉ်ကျွတ်ဆုံးဖြတ်လိုက်တာပါ။တရားရုံးပြင်ပမှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူ2ဦးသေဆုံးပါတယ်။ယာယီတရားသူကြီးကျော်အီဂျောင်မီကတရားရုံးဆုံးမချက်ဖတ်ကြတာကိုရုပ်မြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြသပါတယ်။အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမ္မတပါကွန်နီရဲ့လိုရက်တွေဟာအများပြည်သူယုံကြည်မှုကိုဖောက်ပြတာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။ဒဏ္ဍာရီဖြစ်ပွဲအဖွဲ့နှစ်ဖွဲ့အတွေ့ကိုရီးယားစီးပွားရေးလုပ်ငန်းကြီးနှစ်ခုစီကနေလူဒန်းငွေဒေါ်လာ69တန်းကျော်ရဖို့သမ္မတဟာသူ့ရဲ့မိတ်ဆွေချွိုင်ဆွန်စီးနဲ့ပေါင်းပြီးတော့မတော်ဩဇာသုံးပြီးလုပ်ခဲ့တယ်ဆိုတဲ့စွဲချက်တွေဟာအခြေခံဥပဒေကိုစူးစူးရွေးရွားချိုးဖောက်တာဖြစ်တယ်လို့တရားရုံးကဆိုပြပါတယ်။သမရပါကွန်နီကတော့အဲ့ဒီဆွဲချက်တွေမဟုတ်တဲ့အကြောင်းထပ်ခါတလဲလဲညှင်းထားပါတယ်။အခြေခံဥပဒေအရယာယီသမရဝန်ကြီးချုပ်ဝမ်ကျိုအန်ကသမရရွေးကောက်ပွဲအသစ်ကိုရပ်ပေါင်း60အတွင်းကျင်းပဖို့စီစဉ်ရမှာဖြစ်ပါတယ်
။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာရုရှားနိုင်ငံမော်စကိုမြို့တော်မှာရုရှားသမရနဲ့ကြတာရင်းနီကစီးရီးယားအရေးဆွေးနွေးခဲ့ပါတယ်။ဒါဟာအရှိလေပိုင်းဒေသအရေးမှာရုရှားရဲ့ဩဇာလွှမ်းမိုးမှုတိုးလာတာကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုဖြစ်တယ်လို့ရုရှားရဲ့ဒေသတွင်းမဟာမိတ်တွေနဲ့ပတ်သက်လို့အစ္စရေးဘက်ကစိုးရိမ်မှုကိုဖော်ပြရလဲရောက်ပါတယ်။စီးရီးယားပြည်ပခါမှာရုရှားပါဝင်လာခဲ့တဲ့2015ခုနှစ်ကစလို့အစ္စရေးနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒတွေကိုချိန်ဆရမှာရုရှားဟာကြီးမားတဲ့ခန်းကဏ္ဍကနေပါဝင်လာခဲ့ပါတယ်။စီးရီးယားအရေးမှာရုရှားဝင်ပါလာတာတွေနဲ့ပတ်သက်လို့တော့ဒါဟာတကွာလုံးရင်ဆိုင်နေရတဲ့အကြမ်းဖက်သမားတွေနဲ့ IS စစ်သွေးကြွတွေကိုချိန်မုံဖို့အတွက်ဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပေမဲ့လည်းအနောက်နိုင်ငံတွေကဝေဖန်သူတွေကတော့ရုရှားဟာသူ့ရဲ့မဟာမိတ်စီးရီးယားကောင်ဆောင်ဘာရှာအယ်အာဆတ်အစိုးရကိုကယ်တင်ဖို့အတွက်အခုလိုဝင်ပါလာတာလို့ပြောကြပါတယ်။မနေ့ကမစ္စတာနေတန်ယာဟုနဲ့မစ္စတာပူတင်တို့တွေ့ဆုံခဲ့တဲ့ပတ်သက်ပြီးတော့ပူးတွဲကြေညာချက်ထုတ်ပြန်တာမရှိခဲ့ပေမဲ့လည်းနောက်ပိုင်းမှာမစ္စတာနေတန်ယာဟုတဦးတည်းကြေညာချက်ထုတ်ပြန်ခဲ့တာမှာတော့စီးရီးယားအရေးနဲ့ပတ်သက်ပြီးအီရန်နဲ့သူ့ရဲ့လက်ဝေကန်နိုင်ငံတွေစီးရီးယားနိုင်ငံထဲမှာဆက်ရှိနေမဲ့ကိစ္စကိုချန်လက်ပြီးချမှတ်တဲ့ဘလို့ဆုံးဖြတ်လှုပ်ဆောင်မှုမျိုးကိုမှအစ္စရေးကလက်ခံမှာမဟုတ်ဘူးဆိုတာကိုမစ္စတာပူတင်ကသူရှင်းရှင်းလင်းလင်းပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်
။မွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ၆နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကတ်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်၆ခုကတရားစွဲထားပါတယ်။ဒီအမိန့်တက်ဟာသူတို့ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်နစ်နာစေမယ်ဆိုပြီးဟာဝိုင်ပြည်နယ်ကပထမဆုံးတရားစွဲတာပါ။နောက်ထပ်ပြည်နယ်၅ခုကတော့စုပေါင်းပြီးတော့တရားစွဲကြတာပါ။အခုထုတ်ထားတဲ့အမိန့်တက်ဟာအမေရိကန်တရားရုံးတွေကအကောင့်တင်မဖော်ဖို့တားမြစ်ဆုံးဖြတ်ချက်ချထားတဲ့ပထမအမိန့်ကိုအစားထိုးဖို့ရည်ရွယ်တာပါ။ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်တဲ့သမ္မတရဲ့အမိန့်ကိုဆိုင်းငံ့ထားဖို့တရားရုံးကဆုံးဖြတ်ထားတာဟာအခုထုတ်ပြန်လိုက်တဲ့အမိန့်အစ်တက်နဲ့လည်းအကျုံးဝင်တယ်ဆိုတာကိုအတည်ပြုပေးဖို့ Seattle မြို့ Federal တရားသူကြီးတူဦးစီမဝါရှင်တန်ပြည်နယ်ကရှောက်တင်ထားပါတယ်။သမရရဲ့ပထမအမိန့်ကိုတရားစွဲခဲ့တဲ့အထက်မှာဝါရှင်တန်ပြည်နယ်ကထိတ်ဆုံးကပါပြည်နယ်တွေမှာဥပဒေအရခိုင်မာတဲ့ရှောက်လွှဲချက်ရှိတယ်လို့ဝါရှင်တန်ပြည်နယ်ရှိနေချုပ်ဘော့ဖာဂူဆန်ကပြောပါတယ်သမရရဲ့အမိန့်တက်ဟာပထမအမိန့်တက်ရှော့ပေါ်ထားပေမဲ့ ခြေခံဥပဒေဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်တာမျိုးတော့မဟုတ်ဘူးလို့ဖာဂူဆန်ကပြောပါတယ်။ Oregon, Minnesota နဲ့ New York ပြည်နယ်တွေကဝါရှင်တန်ပြည်နယ်နဲ့အတူပေါင်းပြီးတော့တရားစွဲထားပါတယ်။ဒါ့အပြင် Massachusetts ပြည်နယ်ကလည်းပြင်ဆင်ဖြည့်ဆွတ်ထားတဲ့တရားရုံးလျှောက်ထားချက်ကိုနောက်တစ်ရက်မှာတင်သွင်းတဲ့အခါပူးပေါင်းပါဝင်မယ်လို့ကြာသာပတိနဲ့နှောင်းပိုင်းမှာပြောထားပါတယ
်။သမ္မတ Donald Trump ရဲ့စီးပွားရေးလုပ်ငန်းတွေကနေလျှောက်ထားတဲ့ကုန်ပစ္စည်းအမှတ်တရစိတ်တွေကိုတရုတ်နိုင်ငံကကနဦးအဆင့်အတည်ပြုပေးလိုက်ပါပြီ။ဒါကြောင့်လဲကမ္ဘာစူပါပါဝါနိုင်ငံတစ်ခုရဲ့ခေါင်းဆောင်အဖြစ်သူ့ရဲ့အခန်းကဏ္ဍနဲ့စီးပွားရေးအဆက်ဆက်တွေကြားမှာကိုကျိုးစီးပွားပြည်ပခါဖြစ်လာပြီးတော့အမေရိကန်အခြေခံဥပဒေကိုချိုးဖောက်လာမလားဆိုတဲ့စိုးရိမ်ချက်တွေပြန်ထွက်လာပါတယ်။ Republican သမ္မတလောင်းဖြစ်ဖို့ Mr. Trump ကြိုးစားနေချိန်ပြီးခဲ့တဲ့နှစ် April လကလေးကကုန်ပစ္စည်းအမှတ်တရစိတ်38ခုအတွက်လျှောက်လာတယ်ကိုသူရှိနေတွေကတရုတ်မှာတင်ထားတာပါလူငယ်ရဲ့တရင်နှစ်ပတ်ကျော်မှာတော့တရုတ်နိုင်ငံကုန်ပစ္စည်းအမှတ်တရစိတ်ဆိုင်ရာရုံးကအတည်ပြုပေးမယ်သဘောပြောထားပြီးပါပြီခက်ခွက်မဲ့သူမရှိဘူးဆိုရင်တော့ရပ်ပေါင်း90အတွင်းမှာအဲ့ဒီကုန်ပစ္စည်းအမှတ်တရစိတ်တွေကိုတရားဝင်မှတ်ပုံတင်မှာဖြစ်ပါတယ်အဲ့ဒီအမှတ်တရစိတ်တွေထဲမှာဟိုတယ်စားတောက်ဆိုင်ခေါက်ကွင်းတွေအရက်ဘားတွေအိုးအိမ်ခြံမြေနဲ့ဘဏ္ဍာငွေကြေးလုပ်ငန်းတွေကနေကြိုးဆိုအခရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေအထိစီးပွားရေးလုပ်ငန်းအမျိုးမျိုးနဲ့အကျုံးဝင်တာတွေပါဝင်ပါတယ်ထရမ့်အမှတ်တရစိတ်ဆောက်လုပ်ရေးဆိုင်ရာလုပ်ငန်းတွေအတွက်တခုတည်းသောကုန်ပစ္စည်းအမှတ်တရစိတ်ကိုလည်းထရမ့်အဖွဲ့အစည်းနဲ့လွန်ခဲ့တဲ့ပြီးခဲ့တဲ့ February လကရထားပြီးပါပြီ။စနစ်ကြတရားရရင်ဆိုင်ခဲ့ပြီးတဲ့နောက်အဲ့လိုအတည်ပြုချက်ရလိုက်တာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြညာဘက်တရုံတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးလေဆိပ်မှာပြီးခဲ့တဲ့လကအသက်ခံရသူဟာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းရဲ့အဖေတူအမေခွဲအကူခင်ဂျွန်နမ်ဖြစ်တယ်ဆိုပြီးဘယ်လိုဆန်းစစ်သိရှိတယ်လဲဆိုတာကိုပြောဖို့မလေးရှားရဲချုပ်ကဒီကနေ့ညင်းပါတယ်။ကင်ချိုးလို့အဖြစ်အရင်ကပြောနေကြသူဟာခင်ဂျွန်နမ်ဖြစ်တယ်ဆိုတာကိုမလေးရှားရဲချုပ်ခါလစ်အဘူဘေကာကဒီကနေ့မှအတည်ပြုလိုက်တာပါ။အလောင်းကိုမလေးရှားကျမကြီးဌာနကိုလွှဲပေးတော့မယ်လို့လည်းသူကဆိုပါတယ်။ဒီတော့ဒီမှာပဲမလေးရှားတက်ကြွလှုပ်ရှားသူတရာစင်လောက်ကွာလာလမ်ပူးမြို့တော်ကမြောက်ကိုရီးယားတန်ယိုးရှိမှာဒီကနေ့စုဝေးပြီးနှစ်နိုင်ငံကြားတင်းမာနေတာကိုရှင်းချဖို့တောင်းဆိုကြပါတယ်။ဖေဖော်ဝါရီလ13ရက်နေ့မှာကင်ဂျုံနမ်တည်ဆုံတဲ့ဖြစ်ရဖြစ်ပြီးကြတဲ့ကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေတာပါ။မြောက်ကိုရီးယားတချို့တွေကတိမ့်သွင်းထားတဲ့အမျိုးသမီးနှစ်ဦးကအာယုန်နီဂျော်ရီထိခိုက်ပျက်စီးတည်ဆုံစေတဲ့ VX ဓာတုအစိတ်ကိုသုံးပြီးကင်ဂျုံနမ်ကိုတတ်လိုက်တာလို့မလေးရှားအာဏာပိုင်တွေကပြောထားပါတယ်။လုံခြုံရေးကင်မရာတွေကနေရယူထားတဲ့ဗီဒီယိုထဲမှာတွေ့ရတဲ့အမျိုးသမီးနှစ်ဦးကိုလည်းဖမ်းထားပြီးလူသတ်မှုနဲ့တရားစွဲထားပါတယ်။မြောက်ကိုရီးယားကတော့သူတို့နဲ့မပတ်သက်ဘူးလို့ညင်ထားပြီးမလေးရှားဟာမြောက်ကိုရီးယားရဲ့ရန်သူတွေနဲ့ပူးပေါင်းကြံစည်နေတယ်လို့စွပ်စွဲထားပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ထုတ်လုပ်ရေးရည်မှန်းချက်တွေကိုတားဆီးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနည်းလမ်းတွေရှာဖွေနေတဲ့တချိန်တည်းမှာပဲကွန်မြူနစ်မြောက်ကိုရီးယားအရေးကင်တွေခဲ့ပြီးတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကြားမှာတော့ရည်မှန်းချက်တွေအောင်မြင်လို့ရမယ့်အစီအစဉ်တွေအပေါ်သဘောထားအမြင်မျိုးမျိုးရှိနေကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရင်လေ့ကျင့်မှုကိုစတင်တဲ့အနေနဲ့မြောက်ကိုရီးယားကဒီတစ်ပတ်အစောပိုင်းတုန်းကပဲ့ထိန်တုံးလေးစင်ပြစ်လွတ်ခဲ့တာကြောင့်တရုတ်နိုင်ငံကလည်းကြားဝင်ဖြေရှင်းခဲ့ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုရပ်ထားဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီးရီးလေ့ကျင့်မှုကိုခေတ္တရပ်ထားပေးဖို့အပြန်အလှန်သဘောတူညှိနှိုင်းနိုင်အောင်တရုတ်ကကြောင်းဝင်အကြံပေးခဲ့ပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကညှင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အလေးပေးဆောင်ရွက်နိုင်ဖို့ဆိုရင်သူ့အနေနဲ့အပြုသဘောဆောင်တဲ့လုပ်ရမျိုးတွေလုပ်ဆောင်ရမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂအမေရိကန်သံမတ်ကြီးနီကီဟေလီကဒုံးကျည်ရင်းနဲ့ပတ်သက်ပြီးတော့တက်ရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးတွင်မှအစည်းအဝေးအပြီးမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်ပတိုင်ခင်တပတ်လုံးမှာသူကအခုလိုပြောသွားတာပါ Mr. Tillerson ရဲ့အာရှခီးစဉ်မှာမြောက်ကိုရီးယားကိစ္စကိုအဓိကဆွေးနွေးမယ်လို့မျှော်လင့်ရပါတယ
်တောင်ကိုရီးယားသမ္မတဖက်ကူနီကိုယာရုကနေတရားဝင်ဖယ်ရှားလိုက်ပြီးတဲ့နောက်ဂျပန်နိုင်ငံအနေနဲ့တောင်ကိုရီးယားဆွေးဝါးတဲ့ပူးပေါင်းဆောင်ရွက်ရေးကိုမြှင့်တင်ဖို့လိုတယ်လို့ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှီတာကဒီကနေ့ပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းလိန်ဂျွန်တွေဖြစ်ဂျပန်ကအတရားဓမ္မခိုင်းစေခဲ့တဲ့အမျိုးသမီးတွေရဲ့ကိစ္စဖြေရှင်းရေးနိုင်ငံကြားချုပ်ဆိုထားတဲ့2015ခုနှစ်သဘောတူစာချုပ်ကိုတောင်ကိုရီးယားဆွေးရွာကဆက်ပြီးအကောင့်ထည့်ဖော်မယ်လို့သူမျှော်လင့်နေကြောင်းဝန်ကြီးကီရှိတာကတူချူမြို့မှာတရင်တော့တွေကိုပြောပါတယ်။ကိုရီးယားနဲ့တခြားအာရှနိုင်ငံတွေကအမျိုးသမီးအများပြားကိုဒုတိယကမ္ဘာစစ်အတွင်းကဂျပန်စစ်တပ်အတွက်လိန်ဖျော်ဖြေပေးဖို့အတင်းအဓမ္မခိုင်းစေခဲ့တာပါ။ကိုရီးယားနိုင်ငံပူဆန်မြို့ကဂျပန်ကောင်စစ်ဝင်ရုံးရှိမှလိန်ဂျွန်အမျိုးသမီးတဦးရဲ့ရုပ်ထုကိုချထားတဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်တန်မတ်ကြီးကိုမကြသေးခင်ကပဲဂျပန်ဆွေးရွာကပြန်ခေါ်ထားတာပါ။ အဲဒီလောက်ရဟာသဘောတူစာချုပ်တွေကိုချုပ်ဖောက်တာဖြစ်တယ်လို့ဂျပန်ကပြောပြီးရုပ်ထုကိုဖယ်ရှားပေးဖို့တောင်ကိုရီးယားကိုတောင်းဆိုထားပါတယ်
။တန်တျုပ်ပင်လယ်ထဲမှာပုံမှန်ထက်ပိုပြီးအရန်တင်းကျပ်လွန်းတဲ့ငါးဖန်းခွင့်ခိတဆိုင်ငံ့တဲ့ဥပဒေကိုဒီနှစ်အတွင်းမှာကြီးညာဖို့အတွက်တရုတ်နိုင်ငံကစီစဉ်နေပြီးတော့ဒီဥပဒေကြောင့်အင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်လာနိုင်ပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့တရုတ်ဘက်ကခုလိုစီစဉ်လိုက်တာဖြစ်ပြီးတော့ဒီဥပဒေဟာ2016နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးတရားခုံရုံးကဆုံးဖြတ်ချက်ကိုချိုးဖောက်ရလဲရောက်နိုင်တယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။ရည်ရွယ်ပစ္စည်းတွေကိုထိမ့်သိမ်းကာကွယ်ဖို့အတွက်အတင်းကျပ်ဆုံးငါးဖန်းခွင့်ယာယီပိတ်ပင်ချက်ကိုမေးလာမှာထုတ်မှာဖြစ်တယ်လို့တရုတ်နိုင်ငံစိုက်ပျိုးရေးဌာနကဖေဖော်ဝါရီလတုန်းကပြောပါတယ်။ဒီဥပဒေရဲ့နယ်နိမိတ်ထဲမှာတောင်တျုပ်ပင်လယ်ကနေအီကွေတာရဲ့တောင်ဘက်70ဒီဂရီမြင့်မြိုင်အထိပါဝင်ပြီးတော့ထိုင်ဝမ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေရဲ့ရေပိုင်နယ်တွေကိုပါဖြတ်ပြီးထည့်သွင်းမှာဖြစ်ပါတယ်။ငါးဖန်းလေတွေကိုဖမ်းတဲ့1995ခုနှစ်တုန်းကပထမဆုံးကြေညာခဲ့တဲ့တောင်တျုပ်ပင်လယ်တွင်ငါးဖန်းခွင့်ယာယီတားမြစ်တဲ့ဥပဒေဟောင်းတွေကိုအခြေခံပြီးတော့တရုတ်နိုင်ငံကဒီဥပဒေကိုတိုးချဲ့ပြင်ဆင်နေရပါ။ဒီဥပဒေအတိုင်းဆက်သွားမယ်ဆိုရင်တော့တရုတ်နိုင်ငံနဲ့ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတွေကြားမှာတိုးတက်မှုရထားတဲ့နှစ်နိုင်ငံချင်းဆက်ဆက်ရေးတွေကိုထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။
တူရကီနိုင်ငံမှာစီးပွားရေးလုပ်ငန်းရှင်လုပ်ငန်းတွေကအဆင့်မြင့်တာဝန်ရှိသူတွေပါသွားတဲ့ရဟန်းရင်တစင်းဟာဒီကနေ့ထူထပ်တဲ့မြူနင်းတွေကြားမှာရုပ်မြင့်တန်ကြားထုတ်လုပ်ရေးတိုင်တစ်ခုကိုဝင်တိုက်မိပြီးတဲ့နောက်အဝေးပြေးလမ်းမကြီးတစ်ခုကိုပြတ်ကျသွားတဲ့အတွက်လူ9ယောက်ထဲမှနေသေးဆုံးသွားပါတယ်။ Sikorsky S76 ရဟန်းဟာလူ9ယောက်ကိုတင်ပြီးအစ္စတန်ဘူမြို့ Atatürk လေဆိပ်ကနေထွက်သွားခဲ့တယ်လို့သတင်းတွေကပြောပါတယ်။လူ9ဦးထဲမှာ2ယောက်ကရဟန်းရင်မူတူရကီနိုင်ငံသားတွေဖြစ်ပြီး4ဦးကနိုင်ငံသားတွေဖြစ်တယ်လို့ဒေသန္တရတာဝန်ရှိသူတွေကကိုကပြီး CNN Talk ရုပ်သံသတင်းဌာနကပြောပါတယ်။ရဟယမမှာရုရှားနိုင်ငံသား၄ဦးပါသွားတယ်လို့ DHA သတင်းဌာနကပြောပါရယ်ကက်သလစ်ခရစ်ယာန်ဘာသာမှာဖုန်းတော်ကြီးတွေရှာဖလာနေတဲ့အထူးသဖြင့်ဝေးလံခေါင်းတည်တဲ့ဒေသတွေမှာဖုန်းတော်ကြီးမရှိတဲ့အရေးကိုဖြေရှင်းဖို့ရာအိမ်တော်ရှင်မျိုးသားတွေကိုဖုန်းတော်ကြီးတွေအဖြစ်လုပ်ခွင့်ပြုမယ်မပြုဘူးဆိုတာကို Vatican နန်းတော်အနေနဲ့စပြီးစဉ်းစားသည်ပြီလို့ပိုယမ်မင်းကြီး Francis ကပြောလိုက်ပါရယ်ဂျာမနီနိုင်ငံက Design Magazine နဲ့တွေ့ဆုံဝေမျက်ကမ်းမှာပိုယမ်မင်းကအဲ့လိုမိန့်ထားတာပါ Very Property လို့လက်တင်ဘာသာစကားနဲ့ခေါ်တဲ့ခိုင်မာတဲ့ဘာသာရေးယုံကြည်ချက်ရှိသူအိမ်တော်ရှင်မျိုးသားတွေကိုဖုန်းတော်ကြီးလုပ်ခွင့်ပြုရဖြစ်နိုင်ခြင်းကိုမိမိတို့စဉ်းစားမှာဖြစ်ကြောင်းဥပမာအားဖြင့်ဝေးလံခေါင်တည်တဲ့အရက်တွေမှာဘယ်လိုလုပ်ငန်းမျိုးတွေသူတို့လုပ်နိုင်မဲဆိုတာကိုထားဆက်ဆုံးဖြတ်ရမှာဖြစ်ကြောင်းပိုရမ်းမင်းကမိန့်ပါတယ်။ဂျာမန်စာနယ်ဇင်းတစ်ခုနဲ့ပထမဆုံးလုပ်တဲ့အင်တာဗျူးတစ်ခုမှာဖျားသခင်တကယ်တမ်းတည်ရှိရလားဆိုတာကိုခဏလေးပဲဖြစ်ဖြစ်တန်လျာဝင်မှုပါသလားလို့လည်းပိုရမ်းမင်းကိုမေးလျှောက်ပါတယ်။ပိုရမ်းမင်းကမိမိဒီလဲနတ်ထိဖြစ်မှုအခိုက်အတန့်လေးတွေရှိပါတယ်လို့ပြန်ဖြေပါတယ်။အဲ့ဒီလိုအကျက်တဲ့အချိန်ကာလလေးတွေကယုံကြည်မှုခွန်အားကောင်းမှုအထောက်အကူဖြစ်စေပါတယ်လို့ပိုရမ်းမင်းကမိန့်တယ်လို့အဲ့ဒီလိုတန်တရားအခိုက်အတန့်မျိုးမကြုံဘူးတဲ့ဘယ်လိုမျိုးဘာသာတရားကိုကိုယ်သူပဲဖြစ်ဖြစ်ဘာသာရေးတငယ်နှစ်စားတူပဲလို့သူယူဆမှာဖြစ်ကြောင်းပိုရမ်းမင်းကမိန့်သွားပါတယ်ခင်ဗျာ
မလဆယ်ရက်နေ့တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးမယ်ထဲမှာအရင်ဆုံးလက်ကင်မျိုးပဝင်ကျင်ကတိုက်ပွဲအခြေအနေကိုနှာစင်ကြရမှာပါကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာဒီနေ့ထီအောင်တိုက်ပွဲတွေဆက်လက်ဖြစ်နေပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေကြားရောက်လို့ထိခိုက်ဒဏ်ရာရတာတွေရှိတဲ့အကြောင်းတရုတ်နိုင်ငံဘက်ကတင်ဆောင်သူတဦးကပြောပါရယ်လောက်ကင်မြို့အတွင်းကလူတွေဟာတရုတ်နိုင်ငံနဲ့လာရှုမြို့တွေစီကိုဆက်လက်တင်ဆောင်နေကြသလိုကုညီကယ်ဆယ်ရေးအဖွဲ့တွေလည်းလောက်ကင်မြို့ကိုသွားနေကြပါရယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ဒီလ6ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာစစ်ပွဲဟာဒီကနေ့အထိငြိမ်သက်မသွားသေးပဲပြစ်ခတ်တာတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။လောက်ကင်ဒေတာကတရုတ်မြန်မာနယ်ခြားမှတ်တိုင်အမှတ် 113 နဲ့ 115 နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲရှိတယ်လို့တရုတ်နိုင်ငံဘက်ကတင်းရှောင်နေသူတဦးကအခုလိုပြောပါတယ်
။တိုက်တုံးပါပဲဒီအမြောက်ကြီးကတော့အမြဲတမ်းကြတုံးပါပဲတရုတ်ပြည်ထဲမှာကြလာ။ကဲရန်လုံးကြားရဲ့113 115ပေါ့နော်။မှတ်တိုင်းပေါ့နော်။တော့ရောက်ဖြစ်ပါတယ်။ဒီခတ်တုံးပဲပေါ့နော်။တိုက်ခိုက်တုံးပဲနော်
။တရုတ်နိုင်ငံအတွင်းကိုလောက်ကင်မျိုးကစစ်ရှောင်ဒုက္ခတွေတွေဆက်လက်လာရောက်နေဆဲဖြစ်တယ်လို့လည်းအခုလိုပြောပါတယ်
။ဒီလာတုံးပဲကိုလောက်ခတ်တော့တယ်။လောက်ခါရဒုံးဒုံးတုံးမကြမ်းတော့ဘူး။တရားမှာတစ်ဆယ်ရာခိုင်တုံးပဲကြမ်းတော့တယ်။တူနီတူဟာနဲ့တူလာနဲ့တူကဖြက်လာတို့ပါတော့ကတူပြေးကြတာပေါ့။လို့ကြတာပေါ့ဒီရုပ်ပြရောက်ကုန်ပြီပေါ့ဘာမှတင်းနေရတော့ရားနဲ့ရှိတာပေါ့နော်ဖေးဟာနေရာကုန်ပြီတော့ဆက်ရတာပေါ့နော်ပြောတော့ almost လာချတာပါတယ်ဒီက almost ဖြစ်တယ်
လောက်ကင်မျိုးနဲ့အနီးအနားကျေးရွာတွေမှာပိမိနေသူတွေကိုတွားရောက်ခေါ်ဆောင်နေတဲ့လာရှုံမျိုးကလူမှုရေးအဖွဲ့ကဥမ္မောင်တန်းကလောက်ကင်မျိုးရဲ့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်။လောက်ကင်မှာမြို့ထဲမှာတော့အစ်သေးငြိမ်းတက်နေတယ်။မြို့ထဲမှာဒါမဲ့ပတ်ဝန်းကျင်မှာအဲ့တော့မငြိမ်းအခုကကျွန်တော်တန်နေကြရတယ်။အဲရန်လုံးဆိုင်တို့အဲ့ဒီပတ်ဝန်းကျင်ဟာပေါ့ဆန်းကမ်းနဲ့နိုင်ဝဲလောက်သွားတဲ့နေရာလောက်ပဲအိမ်မဝေးဘူး။အော်အတန်းနေအတိုင်းနာကြနေရ
လောက်ကင်မြို့မှာတော့ဈေးဆိုင်အချို့သာဖွင့်လှစ်ထားသလိုလူအသွားအလာလည်းမရှိသလောက်ဖြစ်နေကြောင်းပြောပါတယ်လောက်ကင်မြို့ကနေဒီကနေ့ခေါ်ယူလာသူစစ်ဆောင်ဒုက္ခတဲ့အလုံး300ကျော်လောက်ရှိမယ်လို့လည်းဥမ္မောင်တန်းကပြောပါတယ
်လောက်ကင်နားမှာရှိတဲ့ဟိုဟာစစ်ကြီးဆောင်နေဆောင်နေမလာနိုင်တဲ့လူတွေအဲ့ဒီလူဟိုဟာဝေလူတော်ရဲ့ဟိုဖောင်ဒေးရှင်းအကန့်လေးဒီမှာရှိရလေလောက်ကိုင်းမှာအဲ့ဒီဖွဲ့နဲ့ဝေလူကျော်ကတက်စနီဖွဲ့နဲ့သူတို့ကသွားဆဲထုတ်တာဆဲထုတ်ပြီးဟိုကပေါ့သူတို့မဖြတ်တန်းရဲဘူးကြာမဖြတ်တန်းရတော့စစ်တပ်အဲအခုဒီပါယူပြီးအဲ့လိုဆဲထုတ်ပြီးဒီလောက်ကိုင်းဆေးဝင်ကြီးမှာသူ့ထားတယ်သူ့ပြီးအခုကျွန်တော်ကကြိုလာပြီကျွန်တော်ကပရိုက်တာအသင်္ကာ၄စီးကားသေး၄စီးရဲ့နောက်ကားကြီးမရှိရဲ့အခုကျွန်တော်ကထွက်လာတယ်ဒီမှာအလုံးပေါင်း50တော်ပေါ့แต่พวกกูลาได้หายแต่เราสนุกมาชี้ไม่ถูกดีวลิตัวซื้อที่แค่นี้ตัดตา200วินเจ็ดรอบสิ
လောလောဆယ်မှာတော့မင်းသားဝေလူကျော်ဟာကြက်ချင်ဒီအတင်းကိုကိုစားပြုတွားရောက်ကဲတင်နေတာဖြစ်ပြီးလောက်ကိုင်မျိုးကသူ့ရဲ့ပရာဟိတအတင်းဝင်တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ကြောင်းအခြားပရာဟိတအတင်းအဖွဲ့တွေကိုလောက်ကိုင်မျိုးကိုတွားရောက်ခွင့်မပေးသေးကြောင်းလည်းဥမ္မုံတန်းကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတရုတ်နိုင်ငံအတွင်းကိုတိမ်းရှောင်လာသူစစ်ရှောင်ဒုက္ခသည်2000ကျော်လောက်ရှိကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့လောက်ကင်မျိုးကနေလာရှုမျိုးမန်စုဖုံးတော်ကြီးကျောင်းကနေတဆင့်နေရပြန်သူစုစုပေါင်း2000ကျော်လောက်ရှိနေပြီဖြစ်ပါတယ်။လောက်ကင်မျိုးတိုက်ပွဲတွေဆက်လက်ဖြစ်ပွားတာနဲ့ပတ်သက်ပြီးမင်းမြန်းနိုင်ဖို့အတွက်ကိုကန်တပ်ဖွဲ့ကိုဆက်တွယ်ရမှာဆက်တွယ်လို့မရခဲ့တယ်လို့တမ်ရော့ဘက်ကလည်းနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။
ကိုမိုးစောဖြစ်ပြသွားတာပါရှင်အခုလိုမြမတက်မတော်နဲ့ MNDAA ကိုကန်တက်တွေ့ကြမှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်တခြားမျိုးရွာတွေနဲ့တရုတ်မြန်မာနယ်စပ်မှာစစ်ဘေးရှောင်ဒုက္ခသည်ပြဿနာကြီးထွားလာနေပြီးအကူအညီတွေလိုအပ်နေစေပဲလို့နယ်စပ်ရေးရာဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာစီမံကိန်းကြီးတွေလုပ်ဖို့ပြင်ဆင်နေတဲ့တရုတ်နိုင်ငံအနေနဲ့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်စစ်ပွဲတွေအဆုံးသတ်ပြီးငြိမ်းချမ်းရေးရဖို့အရင်ကတည်းကပိုးပြီးတော့တိုက်တိုက်တွန်းတွန်းလှုပ်လာနိုင်ပွဲရှိတယ်လို့လည်းစီရင်နိုင်ငံရေးလေလာတုံးသက်သူတချို့ကဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင
်တကြော့ပြန်ကိုကန့်ဒေတာတိုက်ပွဲကြောင့်စေဘေးရှောင်ဒုက္ခတဲ့ပူတိုးလာနေပြီးတရုတ်နိုင်ငံရဲ့ဝင်ရောက်ခုလုံတဲ့ဒုက္ခတဲ့အနည်းဆုံး2000လောက်ရှိတယ်လို့တရုတ်အစိုးရကပြောပါတယ်အခြားသောလာရှုမှုဆဲပဲတင်းရှောင်ကြတဲ့စေဘေးရှောင်တွေကိုတော့ပြည်တွင်းကူညီကယ်ဆယ်ရေးအဖွဲ့တွေကထောက်ပံ့မှုရှိတယ်လို့နေဆိုင်ရေးရာဝန်ကြီးဌာနကတော့ဆန်စီစားအခြေခံရေးခါတွေကိုထောက်ပံ့နေကြောင်းနေဆိုင်ရေးရာဝန်ကြီးဌာနလက်ထောက်အတွင်းဝန်ဦးဆိုင်ထွန်းညိုက VOA ကိုပြောပါရစ
ေ။ဒီဗမာပြည်ဘက်ကလာတဲ့ဝန်ထမ်းတွေတော့ကျွန်တော်တို့လာရှိုးဖက်ကိုပေါ့ပြီးတခါဟိုဘက်ဟိုတရုတ်နဲ့ဆက်ဆက်တဲ့အသိပိတ်ရှင်ရှိတဲ့ပုံကိုတွေကလည်းခုနကတရုတ်ပြည်ဘက်ဆိုရင်ကြောက်ကြမှုကြောင့်ပြောင်းတာတော့အမှန်ပဲဗျ။ဟိုဒီကာလကတော့အမှန်တိုင်းပြောမယ်ဆိုရင်ကျွန်တော်တို့ကမတ်လဒီဘတ်ဂျက်ပိတ်တဲ့ကာလပေါ့နော်။ကျွန်တော်လက်ထဲမှာတော့လောက်တာကင်တာရှိတဲ့ငွေပမာဏကတော့အားနေသွားပြီပေါ့နော်။တို့ပဲမဲ့ငကိုတဲ့ဟိုကတို့ဒီလိုဖြစ်လာနိုင်တဲ့အခြေအနေပါကုညီဆောင်ရှောက်ဖို့ဆိုတော့စီမံထားတဲ့အစီအမံလေးတော့ရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ရှမ်းမြောက်ကဖြစ်လာမဲ့ဒုက္ခတွေဒီအဲ့ဒါအတွက်ပါကျွန်တော်တို့ကလက်တော်တော်ကျွန်တော်တို့ဒီကလှုပ်ပေးနိုင်တာတော့ရိတ်ခါပေါ့နော်ဆန်စီစားပေးလေးကိုတော့ကျွန်တော်ထောက်ပံ့ပေးပါတယ်ကျန်တဲ့ဟာတွေတော့မပါသေးပါဘူးဗ
ျကိုကန်တက်တွေနဲ့အခုတိုက်ပွဲဖြစ်နေရတဲ့နေရာဟာတရုတ်နယ်စပ်နဲ့ဆို4-5မိုင်အကွာသာရှိပါတယ်မြန်မာနိုင်ငံရဲ့စီမံကိန်းကြီးတွေလှုပ်ဖို့ပြင်ဆင်နေတဲ့တရုတ်နိုင်ငံအနေနဲ့တရုတ်မြန်မာနယ်စပ်စစ်ပွဲတွေအဆုံးသတ်ရေးတိုက်တိုက်တွန်းတွန်းလှုပ်လာနိုင်ပွဲရှိတယ်လို့စီးရီးနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောကပြောပါတယ်
။အဲ့နယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေချက်ချင်းရပ်ပြီးတော့ဆွေးနွေးစစ်ဆက်ကြဖို့အဖြေရှာကြဖို့ဒီငင်းငန်းရေးလုံကအောင်မြင်အောင်လုပ်ဖို့တိုက်တွန်းပါတယ်လို့မင်းကြီးကသတင်းစာရှင်းလင်းပွဲမှာအဲ့လိုပြောသွားတာပဲ။ဟိုတရုတ်ရဲ့စီမံကိန်းတွေကအများကြီးဖြစ်တာဟုတ်။ကိုလမတို့ဘာတို့ကလည်းအဲဖြတ်ဖို့ကိစ္စတွေရှိတာဟုတ်။တရုတ်ကလည်းဒီနယ်ကြားဆောင်မှာသူတော်တော်ကိုတိုက်တိုက်တွန်းတွန်းဝင်ပါမယ်ထင်တယ် နောက်ပြီးတော့ငင်းရဲကိစ္စဆိုတာအနှစ်90ကျော်ဖြစ်လာတဲ့ကိစ္စချက်ချင်းကြီးဟိုပြီးဖို့ဆိုတာတိတ်မဖြစ်နိုင်ဘူးလေအဲ့ဒါသူတို့စိတ်ရှည်လက်ရှိလုံမှာပါအဲ့တော့ဒီကိစ္စဆက်လုံမှာပါသူတို့
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့လူလားတောင်းဆိုချက်တွေကိုအစိုးရတက်မတော်တို့နဲ့ညှိနှိုင်းမှုမပြေလည်နိုင်သေးသည့်၍ရှမ်းပြည်နယ်တွင်တိုက်ပွဲတွေဆက်ရှိနေအောင်မယ်လို့သုံးသပ်ကြောင်းဦးဆိုင်ထွန်းညိုကပြောပါတယ
်ထင်တာမြင်တာအရာတက်မတော်ကလောက်ကိုင်းမျိုးကိုထိန်းချုပ်နိုင်ပြီလားလို့မေးလို့ရှိရင်တော့ထိန်းချုပ်နိုင်ပြီလို့လည်းဒီပိုင်းကဖြေလို့ရပါတယ်တို့ပေမဲ့လောက်ကိုင်းမျိုးပေါ်မှာတောင်းကျန်းသူမရှိတော့ဘူးလားလို့မေးလို့ရှိရင်တော့ဟိုရှိတယ်လို့လည်းပြောရမယ်ဒါပေမဲ့အဲ့တောင်းကျန်းသူတွေပြည်သူကြားထဲမှာပြည်သူအယောင်ဆောင်ထားတဲ့တောင်းကျန်းသူတွေကတော့ရှိနေမှာပဲဟိုမြောက်ပိုင်းမဟာမိတ်အုပ်စုတို့ရဲ့တောင်းဆိုချက်ဒေါ်လာချက်နောက်တို့တက်ဆိုင်ရာအစိုးရနဲ့တက်မတော်ရဲ့ဟိုလိုက်လျောချက်နောက်အစိုးရတက်မတော်ရဲ့ချမှတ်ထားတဲ့မူဒါတွေတယောက်တယောက်တဟဆာရမဖြစ်မချင်းကတော့ဒီကိစ္စမငြိမ်သွားနိုင်ဘူးကြာ
ကူကန်တက်ဖွဲ့အပါဝင် KIA TNLA AA စတဲ့အဖွဲ့တွေပါတဲ့မြောက်ပိုင်းမဟာမိတ်တက်ဖွဲ့တွေအနေနဲ့လက်နက်ကင်တိုက်တော်ကိုစွန့်ပြီး NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးပြီးမှသာ21ပင်လုံးညီလာခံနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခွင့်ရမယ်လို့တက်မတော်ကသူ့ရဲ့သဘောထားကိုတလောကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။ကိုကန်တိုက်ပွဲသတင်းတွေရနာပြီးတကြံရုံပိတ်ရဲ့အတိုးလျှော့အခြေအနေကိုလည်းကြည့်ကြရအောင်ပါ။မြမရိုးရတကြံကာလမှာရုံပိတ်ရဲ့ရရှိသတ်မှတ်ထားတာကိုလျှော့ချလိုက်တဲ့အစိုးရရဲ့ကြေညာချက်အပေါ်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။မြမအစိုးရကတော့ရုံလုပ်ငန်းတွေမထိခိုက်စေဖို့ရည်ရွယ်ပြီးမူလက10ရက်သတ်မှတ်ထားတာကနေ9ရက်ကိုလျှော့ချခဲ့ရတာလို့ပြောဆိုခဲ့တာပါ။ဒီကနေ့ထုတ်ပြန်လိုက်တဲ့အစိုးရရဲ့ကြေညာချက်အပေါ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာပါကြဲကြဲလောင်လောင်ပြောဆိုနေကြတဲ့အကြောင်းကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာနှစ်သစ်ကူရုံပရက်ကိုအရင်က10ရက်တတ်မှတ်ထားပေမဲ့ခုခါမှာတော့ဧပြီလ13ရက်နေ့ကနေ18ရက်နေ့အထိ9ရက်သာပြောင်းလဲတတ်မှတ်ကြောင်းအစိုးရကအမိန့်ကြေညာစာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရဝန်ထမ်းတွေအတွက်ခန်းစားခွင့်အဖြစ်9ရက်ပေးမှာဖြစ်တယ်လို့လည်းသမရယုံညွန်ကြားရေးမှူးဦးစောထေးကပြောပါတယ
်။အမှန်ကတော့ရုံပရက်9ရက်လုတ်လိုက်တယ်။လုတ်လိုက်တဲ့အချိန်မှာဝန်ထမ်းတွေကမူလကလေးရတိုင်းခီးသွားတာတို့အလူဒါနကျူတာတို့ကိုယ်နေရာတွေပြန်လာတို့ကျန်တဲ့နေရာတွေသွားတာတို့ဒါမျိုးတွေနောက်တရားစကန်လို့ဝင်လာလို့ဒါမျိုးတွေစီစဉ်ထားတာဖြစ်တယ်အဲ့ဒါကိုတို့ကဆယ်ရင်းနဲ့တွေ့ပြီးစီစဉ်ထားတဲ့အတွက်ငါရဲ့ကတ်တက်လိုက်ပြောင်းလဲပြီးတော့ပြင်ဆင်တတ်မှတ်လိုက်တဲ့ခါမှာအဲသူတို့မူလစိတ်သက်တာလဲဥပမာဟိုတယ်ဘုကင်းတွေလုပ်ထားတယ်ရထားလက်မှကားလက်မှတွေလုပ်ထားတယ်နောက်အလူတွေဆိုလဲဟိုဖိတ်စာတွေဖိတ်တာတို့တချို့တွေလုပ်ထားတယ်နောက်အလူမှာတချို့ကပွဲငားတာတွေလုပ်ထားတယ်ဒါမျိုးတွေအများကြီးလုပ်နေတယ်သူတို့မူလစီစဉ်ထားတဲ့စီစဉ်တွေခိကိုက်တော်တော်မယ်အားရပဲပြေးတိုင်းအဲ့တော့ကျွန်တော်ရုံးပေးကတော့ငားရပဲသို့တော်ဒီအစီအစဉ်လေးမူလအတိုင်းဆက်လက်လုပ်နိုင်အောင်ဆိုတော့သူတို့အဲ့ဒါကိုထွက်သွင်းစဉ်းစားပြီးတော့ဌာနဆိုင်ရာအစီအစဉ်နဲ့အုပ်ချုပ်မှုနည်းလမ်းနဲ့ဆက်ရသူတို့မေးလို့ရအောင်လုပ်ပေးမယ်သို့တော်ရုံးပေးကတော့ငားရပဲ
တကြံကာလနှစ်ကပ်နေတဲ့အချိန်ရောက်မှအစိုးရရုံးပေးတွေအပြောင်းလဲလုပ်ရတာကိုနိုင်ငံရေးလှိလသုံးသပ်သူဒေါက်တာရမျိုးသိန်းကတော့အခုလိုမြင်ပါတယ
်ဒါပေမဲ့အခုပေါ့လေအခုအချိန်မှာကြည့်မယ်ဆိုရင်ကျွန်တော်တို့အဲတချမ်းရုံးပိတ်ရက်ပေါ့လေနှစ်တကူရုံးပိတ်ရက်ကလည်းအင်မတန်မှနီးကပ်နေတဲ့အခြေအနေမျိုးဖြစ်နေတယ်။အဲ့ဒီလိုအခြေအနေမျိုးမှာနော်ဟိုအစိုးရဝန်ထမ်းတွေရောကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောနော်အားလုံးဟာနော်ဒီလာမဲ့တချမ်းရုံးပိတ်ရက်မှာနော်မိသားစုလိုက်ခီးတွေထွက်ဖို့နော်တော့ဘာသာရေးကိစ္စပေါ့လေတရားစခန်းဝင်ဖို့အဲ့ဒီလိုပြင်ဆင်ထားတဲ့ကာလမှာနော်ဒီလိုရုံးပိတ်ရက်ကိုရှော့ချလိုက်တာတော့ဒါပြောမယ်ဆိုရင်အစိုးရအနေနဲ့ဟိုပြည်သူလူထုနဲ့နေနေအဝင်ဝင်ကြမဖြစ်သလိုဖြစ်သွားတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။သမရယုံညွှန်ကြားရေးမှူးဦးစောထေးကတော့ရက်ရှည်အားလိုက်ရဲ့တတ်မှတ်ထားတဲ့အတွက်အစိုးရလုပ်ငန်းတွေမှာထိခိုက်မှုတက်တာအောင်ရည်ရွယ်ဆောင်ရွက်ခဲ့တာလို့ပြောပါတယ်
။ဆယ်ရက်တတ်မှတ်တဲ့အတွက်နော်ဘယ်လိုမျိုးဖြစ်လဲဆိုနိုင်ငံတကာဆက်သွယ်တဲ့လုပ်ငန်းတွေရုံးလုပ်ငန်းတွေပါလုပ်ငန်းတွေကော်ပြီးပြီးမှုတွေနှောင့်နှေးကြကြတယ်အဲ့ဒါကြောင့်မလို့ငါရဲ့ဆော့မယ်ငါရဲ့တတ်မှတ်တယ်
အစိုးရတရက်အနေနဲ့အစိုးရရုံးပရက်တွေကိုပြောင်းလဲတတ်မှတ်မယ်ဆိုရင်ဝန်ထမ်းတွေကိုကြိုတင်အသိပေးတယ်လို့လဲဒေါက်တာရမျိုးသိန်းကအခုလိုဆိုပါတယ
်အကြောင်းရင်းကိုတော့ပြောဖို့တော့ခက်တယ်ဒါပေမဲ့အစိုးရတရက်အနေနဲ့ဆိုရင်တော့နော်ဟို2019ခုနှစ်နှစ်မဆန်းခင်ပေါ့လေနော်ဒီအစိုးရရုံးပရက်တွေကိုနော်2019ခုနှစ်အတွက်ဟလာ2016နှစ်ကုန်ပိုင်းမှာကတဲ့ဟူကတတ်မှတ်ကတဲ့ဟူကနေတဲ့ကူတချမ်းရုံးပရက်ကိုရှော့မယ်ဆိုရင်အဲ့ဒီကလေးကကြိုပြီးတော့ပြည်သူလူထုကိုအသိပေးတဲ့နယ်ဝန်ထမ်းတွေကိုအသိပေးတဲ့နယ်လို့မြင်တယ်အဲအခုလိုမျိုးခိုင်ခိုင်ရိုက်လုံရလောက်အောင်ပေါ့လေနော်ခိုင်လုံနဲ့အချောင်းပြချက်တော့ကျွန်တော်ကတော့မတွေ့ရဘူး
မြန်မာအစိုးရကမတ်လ9ရက်နေ့မှာမြန်မာအစိုးရရုံးများပိတ်ရက်လွှဲပြောင်းနိုင်သည့်စာချုပ်စာရများအဲ့ဥပဒေပုံမှန်25အရနှစ်တကူရုံးပရက်တွေရက်ရှည်တဲ့အတွက်နိုင်ငံတကာနဲ့ဆက်ဆံရမှာရုံးလုပ်ငန်းဗန်လုပ်ငန်းတွေအခက်အခဲရှိသလိုကုန်စည်စီးဆင်းမှုနှောင့်နေတဲ့အတွက်ဆိုပြီးအစိုးရရုံးပရက်တွေကိုပြောင်းလဲတတ်မှတ်ဖို့အကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီအတွက်လူမှုကွန်ရက်ပေါ်မှာလည်းဝေဖန်မှုတွေအတော်လေးထွက်ပေါ်လာခဲ့ပါတယ်။အစိုးရကတကြံကာလရက်ရှည်ရုံးပရက်ထဲရှော့ချလိုက်တဲ့၅ရက်ကိုတော့တည်င်းကျွတ်တစောင်းနိုင်တဲ့နိုင်ငံတကာနေတကူရုံးပရက်တွေနဲ့ပြန်လဲအစားထိုးထားတဲ့အတွက်တနည်းလုံးပရက်စုစုပေါင်းကတော့မူလအတိုင်းရှိနေမှာဖြစ်ပါတယ်ရှင်
။နန်းလောင်ပြပြသွားတာပါရှင်။မြန်မာသတင်းလှော်ရေးရနာပြီးအမေရိကန်ပြည်ထောင်စုရဲ့ကြမ်းမာရေးဆောင်ရှားမှုဥပဒေဘက်ကိုလည်းအလှည့်ပေးကြပါတယ်ရှင်။အမေရိကန်မှာလက်ရှိကျင့်သုံးနေတဲ့တန်ဖိုးနဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဖျက်သိမ်းပြီးအစားထိုးဖို့ဂရီးပြုထားတာ9နှစ်ကြာရှိလာနေပြီဖြစ်တဲ့ Republican လွှတ်တော်အမတ်တွေအခုခါမှာတော့လက်တွေ့ဆောင်ရွက်ဖို့ဖိအားပေးခံနေရပါတယ်။သမ္မတဟောင်းဘရက်ကိုဘာမာလက်ထက်မှာစတင်ပြဋ္ဌာန်းခဲ့ပြီး Obama Care လို့လူသိများတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးမဲ့ဥပဒေသစ်ကိုတော့အတိုက်ခံဒီမိုကရက်တွေသာမကဥပဒေချမ်းကိုအစိုးပြုနေတဲ့ Republican Party တွင်းမှာပါစန့်ကျင်မှုတွေနဲ့ကြုံနေရပါတယ်။ American ကျန်းမာရေးဆောင်ရှားမှုဥပဒေအကြောင်း VOA သတင်းတောက်ဇလဒီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။လက်ရှိဥပဒေအရကျန်းမာရေးဆိုင်ရာတချို့တွက်ကိုအစိုးရကစိုက်ထုတ်ကုန်ကျနေရတယ်ကိုဥပဒေထဲမှာကျန်းမာရေးအာမခံအတွက်သုံးစွဲနိုင်အောင်အခွန်သက်တာဝင်ပေးရစနစ်နဲ့အစားထိုးဖို့စီစဉ်ထားတာပါ။လက်ရှိဥပဒေအရကျန်းမာရေးအာမခံမရှိတဲ့သူတွေအတွက်ဒဏ်တက်တဲ့စနစ်ကိုလည်းတဖြည်းဖြည်းချင်းပယ်ဖျက်သွားမှာဖြစ်တယ်လို့ဝင်ဝင်နေတဲ့မိသားစုတွေအတွက်အစိုးရရဲ့ကျန်းမာရေးဆက်ရှောက်မှုအာမခံစနစ်မတီအိတ်ကိုလည်းရပ်ဆိုင်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းဂျင်ဂျော်ဒန်တို့လို Republican အောက်လွှတ်တော်အမတ်တွေကတော့ဥပဒေသေးဟာလက်ရှိဥပဒေနဲ့ဘာမှမခွာဘူးဆိုပြီးကန့်ကွက်နေကြပါတယ်
။ Is Obamacare in a different form?
ထဲလွှတ်တော်အမတ်တို့ဖြစ်တဲ့ Rand Paul ကလည်းသူ့လို Republican Party က Conservative တွေရဲ့ထောက်ခံမှုရမှာမဟုတ်တဲ့အကြောင်းပြောဆိုထားတာ
ပါ။ I think it's dead on arrival. I don't think conservatives will vote for it.
ဒါပေမဲ့လည်းဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်အမတ် Doug Collins တို့လို Republican ကိုယ်စားလှယ်တွေကတင်းလာနေကအောက်လွှတ်တော်မှာဆွပြုလိုက်တဲ့ဥရေချန်ပေါ်မျောလင့်ချက်ထားနေကြပါတယ
် I think there is room for some change but I think the bill
ဂျောင်းလဲတွေဖြစ်လာနိုင်တဲ့လားလားရှိတယ်လို့ထင်ပါတယ်ကျွန်တော်တို့ဂရီးပေးထားတဲ့အတိုင်းဥရေချန်ကိုစတင်ပြင်ဆင်နေပါပြီ
သမ္မတဒေါ်နယ်ထရမ့်ကတော့ကျန်းမာရေးဆက်ရှောက်မှုဥရေသစ်ကိုအောက်လွှတ်တော်ကအတည်ပြုဖို့တိုက်တွန်းထားပါတယ်
It's a complicated process but actually it's very simple
ရှုပ်ထွေးတဲ့လုပ်ငန်းစဉ်ဆိုပေမဲ့တကယ်တော့အင်တန်မှရှင်းပါတယ်ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေလို့ခေါ်ပါတယ်
အိုဘားမားကဲလို့လူသိများတဲ့သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကဈေးသက်သာတဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြောင့်အာမခံမရှိတဲ့အမေရိကန်အများပြားကလည်းကျန်းမာရေးခံစားခွင့်တွေရခဲ့ကြတာပါ။ပစ်ဆယ်ဗီးနီးယားပြည်နယ်အောက်လွှတ်တော်မတ်မိုက်ဒွိုင်းပါဝင်ဒီမိုကရက်လွှတ်တော်မတ်တွေကတော့ဥပဒေစရာချမ်းသာသူတွေအခွန်သက်သာခွင့်အကြီးအကျယ်ခံစားရမှာဖြစ်ပေမဲ့ဝင်ငွေနည်းတဲ့မိသားစုတွေအနေနဲ့ကတော့ပြည့်ပြည့်စုံစုံအာမခံနိုင်မှာမဟုတ်ဘူးဆိုပြီးအပြင်းထန်ကန့်ကွက်ကြပါတယ်။
Today Republicans give you survival of the fittest.
ကျမ်းမာပြီးချမ်းသာကြွယ်ဝတဲ့သူတွေသာကျမ်းမာရေးဆောင်ရှောက်မှုရှိပြီးအတောင်တင်းဆုံးသူတွေသာရှင်သန်နိုင်မယ့်အစီအစဉ်ကို Republican တွေကဒီကနေ့ချပြလိုက်ပါပြီ။ကျန်တဲ့ American တွေကတော့ပိုပေးပြီးဆောင်ရှောက်မှုကတော့လျော့သွားမှာပါ
။ကျမ်းမာရေးအာမခံကုမ္ပဏီတွေရဲ့အမှုဆောင်အရာရှိတွေကိုအခွန်သက်သာဝင်ပေးမယ့်ဥပဒေတစ်ထက်ကလူသိမ့်မသိသေးတဲ့အစီအစဉ်ဟာပြည်သူ့ဘဏ္ဍာငွေတန်း450လောက်ကုန်ကျနိုင်တယ်လို့လည်း Democrat တချို့ကထောက်ပြနေကြတာပါ။ဒီမိုကရက်ပါတီရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီကတော့ Republican တွေအနေနဲ့သူတို့ရဲ့အစီအစဉ်တစ်ခုကောင်းကောင်းနားမလည်ပဲအရင်စလိုလုပ်ခဲ့တာလို့ဝေဖန်ပါတယ်
။ What is it that the Republicans want to hide now? Is it the number of people who will lose their insurance? Is it
Republican တွေဘက်ကဘာကိုဖုံးကွယ်ချင်နေကြတာလဲ။ကျမကြီးအာမခန်ဆုံးရှုံးမဲ့လူအရေအတွက်က9ယောက်လား10ယောက်လား15ယောက်လားတန်း20လားဆိုတာပြောစမ်းပါ
အမေရိကန်ပြည်ထောင်စုကစေယုံနေတဲ့ဆီယဝင်းအဖွဲ့အစည်းတွေကလည်း Republican တွေရဲ့ဥပဒေကြောင့်ကျန်းမာရေးဆက်ရှောက်မှုဇီးစကကြီးမြင့်လာနိုင်တယ်လို့ဝေဖန်နေကြသလိုလူနာအများပြားအနေနဲ့ကျန်းမာရေးအာမခံမထားကြတော့တာမျိုးလည်းဖြစ်လာနိုင်တယ်လို့သတိပေးနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ10ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်တဲ့အတူမြမတွင်းထွက်ကြောက်မြတ်ယရနာတွေအကြောင်းနဲ့ပတ်သက်လို့သိပ္ပံနဲ့ဤပညာကန္တာမှာအခုလိုနားဆင်ရမှာပ
ါကျွန်တော်ပမာပြင်မှာဟိုတချို့ဒေသတွေကတိချာဘူမိဝေရာအဖြစ်မလိလာသေးတာတော်တော်များများကြံပါသေးတယ်အဲ့တော့အဲ့ဒီဒေသတွေမှာလည်းနောက်ပိုင်းမှာဗရမျာတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများရှိတယ်လို့ကျွန်တော်
ကြောက်မြတ်တင်တန်းချောင်းကကြောက်မြတ်ပညာရှင်ဥတင်ကျော်တန်းရဲ့ပြောပြချက်ကိုနားဆင်နိုင်ကြမှာပါအခုစီစဉ်နေရမှာတော့အရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်မလ၈ရက်နေ့ကနိုင်ငံတကာအမျိုးသမီးများနေ့ကိုကဘာတဝမ်းဂုံပြူဖွဲ့အခမ်းအနားတွေကျင်းပခဲ့ကြသလိုမြန်မာနိုင်ငံနေပြည်တော်မှာလည်းကျင်းပခဲ့ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြီးမှုတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မင်းကွန်းပြောကြားခဲ့တာမှာတော့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ရည်မှန်းချက်ကအမျိုးသမီးတွေစီးပွားရေးစွမ်းဆောင်မှုမြင့်တင်ဖို့ဖြစ်ပေမဲ့ကိုယ်နိုင်ငံရဲ့ငြိမ်းချမ်းရေးမှာလည်းပါဝင်ဆောင်ရွက်ကြပါလို့တိုက်တွန်းသွားပါတယ်။ငြိမ်းချမ်းရေးဖော်ဆောင်ရမှာမြန်မာမျိုးသမီးတွေရဲ့ပါဝင်ခွင့်ရရှိမှုဘယ်လိုရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင
်မစ္စတာစီအန်နီကကုလသမဂ္ဂကတမတ်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ကိုကဘာတဖန်ကျင်းပရမှာမြန်မာနိုင်ငံရှိနေပြည်တော် MICC ခန့်မှန်ပါလေကျင်းပကြရမှာဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတော့ Be Bold for Change ပြောင်းလဲဖော်ဆောင်နိုင်ရေးအတွက်တတိရှိဖို့ဖြစ်တဲ့အတိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာအမျိုးသမီးတွေအနေနဲ့စီးပွားရေးနဲ့ငြိမ်းချမ်းရေးအတွက်တတိရှိရှိပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းပြောကြားသွားပါတယ်ကျွန်တ
ော်တို့အမျိုးသမီးများအခုစီးပွားရေးအတွက်စဉ်းစားနေနေတခြားနိုင်ငံတွေမှာဘယ်လိုပဲစဉ်းစားစဉ်းစားကျမတို့နိုင်ငံမှာကျမတို့ကနေပြီးစီးပွားရေးဟာငြိမ်းချမ်းရေးအတွက်အင်အားတစ်ခုဖြစ်ရမယ်ဆိုပြီးတော့ရဲရဲဝံ့ဝံ့စဉ်းစားနေတယ်ကျမတို့ကလူများကြီးဖောက်ပြီးသားလောက်လို့ရှောက်ဖို့ပေါ့ကိုရှောက်တယ်ရှောက်ထက်တယ်ရှောက်ထက်ကြတယ်ကိုဖောက်ဖို့ဖောက်ယူနိုင်ရင်အင်အားနဲ့တတ်တည်နေဉာဏ်ပညာအကုန်လုံးရှိဖို့လို
တယ်ဒီနေ့ကုလသမဂ္ဂရဲ့နိုင်ငံကအမျိုးသမီးများနေ့ရည်မှန်းချက်ကတော့ပြောင်းလဲနေတဲ့လုပ်ငန်းကွင်ဒီမှာအမျိုးသားနဲ့အမျိုးသမီးတွေဟာတက်ခရစ် 2030 မီ 50 ရာခိုင်နှုန်းစီစတူပါဝင်နိုင်ရေးပဲဖြစ်ပါလေ။ခုလိုလုပ်ငန်းကွင်ဒီမှာနဲ့စီးပွားရေးမှာစတူပါဝင်နိုင်ဖို့ကြိုးပမ်းတယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှလည်းအလားတူပဲအမျိုးသမီးတွေထက်ဝက်ပါဝင်နိုင်ဖို့ကြိုးပမ်းကြဖို့ကိုလေဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါလေ
။စီးပွားရေးလုပ်ငန်းရှင်များဟာစီးပွားရေးခန္ဓာမှာ 50-50 ရာခိုင်နှုန်းပါတယ်ကျမတို့ငြိမ်းချမ်းရေးရောက်ဖို့အတွက်လူ့ရဲ့နေရာမှာလည်းတဝက်တော့တာဝန်ယူသင့်တယ်ကျမထင်ပါတယ
်ဒါအပြင်စီးပွားရေးအတွက်စဉ်းစားရမှာငြိမ်းချမ်းရေးကိုပါမိမထားဘူးလေတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်ရိုင်းတိုင်းနဲ့တရားဟာလူရိုင်းများဟာအင်အားဟာမှန်တရားဆိုထင်ကြတယ်အင်အားမှန်တရားကိုချင်းချင်းချင်းချင်းနဲ့မှန်တရားဆိုတာဘာမှတော့မဖြစ်တော့ဘူးအင်အားကိုအောက်ကိုချတယ်အဲ့တော့ကျမတို့ရဲ့စီးပွားရေးကဏ္ဍမှာပါတဲ့မျိုးစိမ်းများဟာမိမိတို့ရဲ့ဒနာအင်အားစီးပွားရေးရည်ရွယ်ချက်အင်အားကိုအမှန်တရားရှိတဲ့ငြိမ်းချမ်းရေးအတွက်သုံးကြပါလို့ကျမအနေနဲ့တိုက်တွန်းနေတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်ရှိမဲတော်စည်းကမ်းကို1988ခုဒီမိုကရေစီရေလှရှားမှုကြီးကစတင်ဖွင့်လှစ်ခဲ့ပြီးနောက်ပိုင်းတိုင်းနဲ့ချီတဲ့မြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းလှုပ်သွားတွေအတွက်ကျမရေးပြုစုဆောက်ရှောက်ပေးခဲ့သူကတော့အာရှတိုက်ရဲ့ Mother Teresa လို့တင်စားခေါ်တဲ့ကရင်တိုင်းရင်းသူဒေါက်တာစီနီမောင်ဝဲဖြစ်ပါတယ်။သူကတော့ငြိမ်းချမ်းရေးဖော်ဆောင်မှုမှာမ မအမျိုးသမီးတွေပါဝင်ခွင့်နေပါနေသေးတဲ့အတွက်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပေးဖို့လိုတယ်လို့ VOA ကပြောခဲ့ပါတယ
်ကျွန်တော်ဒီနေ့ဆက်မှာဖြစ်စီပေါ့နော်ပြည်တွင်းဒေတာမှာဖြစ်စီဒီတာနိုင်ငံတကာအခြေအနေနဲ့ဖြစ်စီပေါ့နော်ဒီအမျိုးသမီးတွေအနေနဲ့တော့လူမှုရေးလုပ်ငန်းတွေကယ်ဆယ်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ဒါဟိုအရင်တည်းကလည်းဒါစိတ်ပါဝင်စားနေတဲ့စိတ်မှမပါဝင်ဆောင်ရွက်နေကြတာဖြစ်တဲ့အတွက်ကြောင့်အမျိုးသမီးကန္တာလို့ပြောမယ်ဆိုရင်တော့ဒီလူတို့ထဲမှာအနည်းဆက်ဆုံးတဲ့အခြေပြုပြီးတော့ဆောင်ရွက်နေတဲ့လုပ်ငန်းတွေဖြစ်တယ်ပေါ့သို့တော်လည်းဒီအထူးသဖြင့်တော့ဒီအမျိုးသမီးရဲ့စွာမြင့်တင်လာရေးနဲ့ဒီနိုင်ငံရေးပြုရင်ပြောင်းလဲမှုနှင်းချရေးဖြစ်စဉ်တွေမှာတော့ပါဝင်နိုင်ခွင့်နေရာအများကြီးနေပါနေတရားတွေ့ရပါတယ်အထူးသဖြင့်လက်ရှိကျမတို့နိုင်ငံမှာလည်းဒီအဖြစ်ခရက်စေဖို့အတွက်ဆောင်ရွက်နေတဲ့အချိန်မှာနှင်းချရေးဖြစ်စဉ်ကိုခိုင်ခိုင်မှမှတည်ဆောက်နိုင်ဖို့ရဲ့လက်ရှိအဖြစ်ခရက်စေမှုကိုတော့ဒီဆောင်ကြည့်လေ့လာဖို့အပိုင်းတွေမှာရဲ့နိုင်ငံရေးဦးဆောင်မှုအပိုင်းမှာပို့ပြီးတော့ပါဝင်လာဖို့ဆိုတဲ့အပိုင်းမှာတော့ကျမတို့တော်တော်လေးအားနည်းနေပါသေးတယ်။ဟိုတိုင်းရင်းသားဘက်မှာပဲဖြစ်ဖြစ်ပေါ့နော်ဒီအစိုးရဘက်မှာပဲဖြစ်ဖြစ်ဆိုတော့ဒီအမျိုးသမီးတွေရဲ့ပါဝင်နိုင်မှုနဲ့စွန့်အားအတိမတ်ပြုမှုတွေတမိုးထားမှုတွေနဲ့မရှိသေးသေးတော့ဒီနေချင်ဟိုတိစားမှုဖြစ်စရာနောက်နေကြကြနေအောင်မလို့လဲထင်ပါတယ်ဒါကြောင့်အမျိုးသမီးတွေအနေနဲ့တော့ဒီတိုက်ပွဲတွေဖြစ်လာရင်ပฏิပက္ခဖြစ်လာရင်တော့ဒီကကွေဆောက်ရှောက်မှုအပိုင်းမှာဖြစ်စေနော်တာဝန်ယူဆောင်ရွက်ရတဲ့အပိုင်းတွေအပေါ်တော့ကြီးလေးလာတယ်ပေါ့နော်အဲ့လိုအခြေအနေမှာအမျိုးသမီးတွေကလည်းဒီနှချင်းရေးဖြစ်စေတခြားလိုမှာမိမိဒေတာအလိုက်မှာရောမိဖွဲ့စည်းလိုက်ရောပေါ့နော်ဒီဆိုင်မှမှလေးလာဆောင်ကြည့်ဖို့လို့ဒီလိုအမျိုးသမီးတွေအနေနဲ့ဖြစ်တင်ဖြစ်ထိုက်တဲ့လုပ်ငန်းစဉ်တွေကိုဒေတာအလိုက်ပေါ့နှချင်းဖြစ်စေနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေမှာပါဝင်ဖို့ပေါ့နိုင်မှုလည်းနှုံးဆော်ပါလား
ကချင်တိုင်းရင်းသူခွန်ကြာကတော့ကချင်ညီညာရေးကွန်ရက်ကိုမတည်သူလည်းဖြစ်လက်ရှိညီနိုင်ရေးမှူးတူလည်းဖြစ်ပါလေမြို့ပြည်များညီချင်းရေးမှာပါဝင်ခွင့်အနေထားနဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
အရေးချစ်စင်မှာအခုအကုန်လုံးကတယောက်တားအနေတားတားပဲဖြစ်နေတဲ့ချက်ညီနိုင်တဲ့ကန္တာတွေမှာမြို့သမီးများရဲ့အခန်းကန္တာအင်တာနဲနေတယ်တို့တော်လည်းစစ်တောင်းမလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပဋိပက္ခဖြစ်ပွားမှုမှာရင်ကျင်းရေးပေါ်ဆောင်ရမှာခွန်ကြရဲ့အမြင်ကတော့ဘယ်လိုရှိပါသလဲ
အဓိကအဖြစ်နံပါတ်၁ကတော့ကျမတို့ဒီတကယ်တမ်းရင်ချင်းရေးရရှိဖို့အတွက်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ကန္တာနဲ့ဆိုရင်ဒီတိုင်းရင်းသားအရေးဟာမဖြစ်မနေဖြစ်ရှင်းရမယ့်ကန္တာဖြစ်တယ်ပေါ့အဲ့တော့ဒီခုခုညှိနှိုင်းမယ်ဆိုလို့ရှိရင် power balance ဖြစ်ဖို့အတွက်ဆိုလို့ရှိရင်တစ်ဖက်ဆောင်နေတော့ power play မဟုတ်ဘဲနဲ့ညှိနှိုင်းမှာပဲကျမတို့တကယ်တမ်းလွတ်လပ်စွာပွင့်လင်းစွာဆွေးနွေးနိုင်မဲ့ကန္တာမျိုးရောက်မယ်လို့ယူဆပါတယ်။တစ်ဖက်ကနေလည်းဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကို terrorist data ပေါ့ကချင်ကိုဆိုရင်တော့ terrorist ကအခန်းကန္တာဆိုတဲ့ category ထဲကိုထည့်ဖို့အတွက်စ조사ထားတာလည်းတွေ့ရပါတယ်ပေါ့။အဲ့လိုမျိုးလုပ်နေတပြည့်ဆိုလို့ရှင်ကျမတို့အောင်မြင်ဖို့အတွက်အမှန်တကယ်စစ်မှန်ဒီတရားများတဲ့ငင်းချင်ရဖို့အတွက်အင်တန်ခက်ခဲတာကိုတွေ့ရပါတယ်။လောလောဆယ်အနေနဲ့တော့ကျမတို့အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီငင်းချင်ကန္တာမှာအရေးအကြီးဆုံးအခန်းကဏ္ဍကိုတာဝန်ယူထားတာကတော့မြန်မာတမတော်ဦးစီးနေတဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တယ်ပေါ့တနိုင်ငံလုံးအပြည့်ခရက်စဲကြီးကိုတာဝန်ရေးထိုးမယ်ဆိုရင်တောင်မှကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကနေပြီးတော့မှတာဝန်ယူအာမခံပြီးတော့မှရေးထိုးပြီးတမတာကနေလည်းပဲတာဝန်ယူအာမခံမှပဲရမယ်ပေါ့နောက်တစ်ခုကတော့ဒီအခြေခံဥပဒေအရအာမခံထားမှပဲစစ်မှန်တဲ့တရားမျှတရေးငင်းချမ်းရေးရမှဖြစ်ပါတယ်ပေါ့အဲ့တော့လောလောဆယ်အခြေခံဥပဒေဟာကျမတို့မြန်မာနိုင်ငံအတွက်ကြည့်မယ်ဆိုလို့ရှိရင်တော့ဒီလူအခွင့်အရေးကိုလည်းအခြေမခံထားဘူးပြီးလို့ရှိရင် democratic value တွေကိုလည်းအခြေမခံထားဘူးစစ်စေးတုံးတားလိုက်လို့ရှိရင်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍပဲအရေးကြီးနေပါနဲ့သူသာဆန္ဒမရှိဘူးဆိုလို့ရှိရင်85ရာခိုင်နှုန်းဘလို့နည်းနဲ့မှပြည့်မှာမဟုတ်တဲ့အတွက်ကြောင့်မို့လို့ဒီခြေခံဥပဒေတစ်ခုလုံးကိုလည်းပြင်ဆင်ဖို့အတွက်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍကိုပြန်ပြီးလော်ဘီလုပ်ချင်ပါတယ်ဒီဟာကိုပဲကျမတို့တောင်းဆိုချင်ပါတယ်ပေါ့တစ်ချက်တတိယတစ်ချက်ကတော့တိုင်းရင်းသားများဟာမိမိတို့ရဲ့အခွင့်အရေးအတွက်တိုက်နေကြတာဖြစ်ပါတယ်။လောလောဆယ်အခြေအနေထိလည်းပဲဒီမိုကရေစီကိုလိုချင်ပါတယ်။ပြီးလို့ရှိရင်ဖက်ဒရယ်စနစ်ကိုစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုလိုချင်ပါတယ်ဆိုပြီးမှတောင်းဆိုနေတာဖြစ်ပါတယ်။အဲ့တော့အကြေရများအပြစ်ခတ်ရဆဲဖို့ဆိုရင်ကာကွယ်ရေးဦးစီးချုပ်ကနေဒီနေ့ကြော်ညာလိုက်တာနဲ့ချက်ချင်းတနိုင်ငံလုံးမှာအပြစ်ခတ်ရလို့ရပါတယ်။ဒီစစ်မှန်တဲ့ဖက်ဒရယ်စနစ်တည်ထောင်နိုင်မဲ့ peace process for political dialogue ကိုရရှိဖို့အတွက်ကျမတို့တောင်းဆိုချင်ပါတယ်။အဲ့ဒီကဏ္ဍ၃ချက်ကတော့အဓိကဖြစ်ပါလိမ့်မယ်။
နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့သူ့ရဲ့မိဂုံးနဲ့မှာမြို့သမီးတွေအနေနဲ့ငင်းချမ်းရေးဖော်ဆောင်ရမှာပါဝင်နိုင်ဖို့စီဝေးဘွဲမှာဝင်ထိုင်နိုင်မှာပါဝင်လှုပ်ဆောင်နိုင်မှာမဟုတ်ပဲတရောင်တနေရာကနေ ကူညီဆောင်ရွက်ပေးနိုင်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုက်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ဟုတ်ဆိုလို့ရှိရင်ကျမတို့ညီကြရဲ့ဖြစ်စဉ်မှာမြို့သူများတုံးတဲ့ရတယ်ပါရေးဆိုပြီးတော့ဒီလိုလှူရှားနေတာရှိပါတယ်။တုံးတဲ့ရတယ်ကကျမစော့ပြောတော့90ရတယ်ပါစီချင်ပါတယ်။ဒါပေမဲ့ပါဝင်နေဆိုတာကစီးဝေးစီးဝေးရဲ့မှာဝင်ထိုင်မှပါဝင်မှာမဟုတ်ပါဘူး။တကယ်ညီကြရဲ့ဆိုတာကစီဝေးရဲ့အစားတည်းဟုတ်ပါဘူး။ကျမတို့ရဲ့ဒီလူတွေရဲ့နှလုံးသားရဲ့အရင်ကစာပြီးပါတယ်။
ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သမီးကန္ဓာပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာလည်းနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆောင်လေအမေရိကန်တခွင်ကိုနားဆင်ရပါမယ်။ Soul Studio တည်ထောင်ခဲ့သူ Adrian Soha လုပ်ငန်းအောင်မြင်အောင်ဘလို့ကြံစီဆောင်ရွက်ခဲ့တယ်လဲ။ဘာတွေကိုဝန်ဆောင်မှုပေးတယ်လဲဆိုတာကိုအပိုင်း1အဖြစ်ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
Adrian Zor ကမာတိုင်မီဒီယာလုပ်ငန်းပေါ့လေဒီမီဒီယာထုတ်လွှင့်ရေးလုပ်ငန်းကိုလုပ်တဲ့အခါကျတော့ဗီဒီယိုတွေနောက်ဒီဓာတ်ပုံတွေရိုက်ကူးတဲ့လုပ်ငန်းကိုလုပ်တာပေါ့ဆိုတော့ပထမဆုံးကျွန်တော်သိချင်တာကအဓိကပေါ့လေဒီဗီဒီယိုနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာမျိုးတွေကိုဟိုရိုက်ကူးဖြစ်လဲဆိုတာလေးကိုစပြောပေးပါလား
ဟုတ်ကျေးဇူးပဲဒီစားဆိုတော့ဟိုဗီဒီယိုဘလို့ဘာတွေရိုက်လဲဆိုတော့ဗီဒီယိုကအကုန်လုံးရိုက်တယ်တခြားကြရင် media ho wedding ni bari yait de tacha yin ho tru a tshu lu de chaw nya chin chinaw ro a ba le so sa yi pro ho video yait pe da paw this a chinaw majority a lot
bae california ma so yin le bae aku lu myo mingla song ni wa ri ho dat pon yait pe de video lu ngan ni wa ri ya taw taw mya mya shi ja de le so ro adrian ga ho ko ko la pi lo a lot at de lu de taw taw mya mya shi la
competition so no လူတွေအများကြီးပဲဒီစားလုပ်နေတဲ့အဆရှိတယ်ဒါပေမဲ့ကျွန်တော်တို့ကကျတော့ဘယ်မှာပိုအားရှိလဲဆိုတော့ကျွန်တော်တို့အလုပ်ကနှစ်ခုရှိတယ်တအားကိုကောင်းတယ်နောက်တအားကိုမြန်တယ်ဆိုတော့တခါကျရင်တချို့လူတွေကနော်ဟိုကျွန်တော်မဟုတ်ဖ ೇನೆ တခြားလူတွေကရိုက်ရင်ဟိုဗီဒီယိုရိုက်လိုက်တယ်နော်နောက်ပြီးတော့နေ့တွေနဲ့လတွေနဲ့ပြီးွားမှပဲဟိုတွေ့ရတယ်တအားပဲဆောင်းတယ်ဗီဒီယိုရိုက်ပြီးွားရင်လေတချို့လူတွေကလေကျွန်တော်တို့ကဗီဒီယိုတစ်ခုရိုက်ပြီးွားရင်ဒီနေ့ပဲလုပ်တယ်နောက်ဒီနေ့ပြီးွားပြီအဲမှာဟိုကျွန်တော်တို့ကတော်တော်ဟိုအားရတယ်ဆိုတော့တချို့လူတွေကမဆောင်ကျင်ကျွန်တော်တို့ခေါ်တယ်တချို့လူတွေကအောက်ပတ်စံသုံးပြီးတော့အကြိုက်လက်ဆောင်ရတယ်မတန်ဘူ
းကိုယ်ကိုလာပြီးတော့အလုတ်အပ်တဲ့လူတွေကိုကိုကမြင်မြန်ဆန်းဆန်းလုပ်ပေးနိုင်တဲ့အတွက်ဒါသူများတွေထက်ဆာလို့ရှိရင်ကိုကဒီလုပ်ငန်းမှာပို့ပြီးတော့အောင်မြင်မြင်နဲ့လုပ်နိုင်တယ်ပေါ့ဆိုတော့ဟိုနောက်တစ်ဖက်ကကြတော့လည်းပဲခုနပြောသလိုကြော်ညာပေါ့လေဒီ commercial နဲ့ပတ်သက်ပြီးတော့ဒီသူများတွေကထုတ်လုပ်တဲ့ဒီပစ္စည်းတွေကိုကိုကကြော်ညာရိုက်ပေးရတဲ့လုပ်ငန်းမှာကြတော့ဘယ်လိုအနေထားရှိပါလဲ
Elsa လည်းတူတူပဲဟိုတချင်းဆိုတော့လည်းဟိုကြော်ညာခြင်း you know the simple day ဘယ်လိုဆို music video နော် or ကြော်ညာ any kind of ကြော်ညာ video ကလည်းတူတူပဲအောက်မြင်တယ်ကျွန်တော်တို့ကလည်းကြည့်ကောင်းတယ်နောက်မြင်လို့မြင်တယ်ဘာဖြစ်လို့ဆိုတော့အချင်းရပတ်စံပဲပူဆောင်လေပူဆောင်လေပူပစံဖြုံးလေကျွန်တော်တို့အမောဟိုမကြိုက်ဘူးတခုတော့ရင်မြင်မြင်လုပ်လိုက်နော်မပြင်းဟို most people ကဘာဖြစ်လဲဆိုတော့လူအများကဘလို့ဆိုတော့အလုပ်လုပ်ပြီးဝင်ဆောင်ကျင်တယ်ပြင်းတယ်တခြားဆိုင်လုပ်ကျင်တယ်ဘာညာရဲ့ပေါ့ကျွန်တော်တို့ကျတော့အလုပ်ပြီးရင်မြင်မြန် edit လုပ်လိုက်ပြီးဝင်ပြီးသွားပြီ
ဟိုကယ်လီဖိုးနီးယားဘယ်မြို့မှာအခြေစိုက်တာလဲဗ
ျ Los Angeles ကဘေးနားမှာSan Gabriel ဆိုတာခေါ်တယ်အဲ့နားမှာနေတယ်ဟို studio ကဘာခေါ်လဲဆိုတော့ Zaw Studio ZAWSTUDIOS အဲ့ဒါကျွန်တော် Facebook ရှိတယ် website ရှိတယ် anywhere online မှာကြည့်ရကြည့်လို့ရရင်လိုလိုရှာရတယ
်ဟုတ်ပြီဆိုတော့အဲ့ဒီလိုအလုပ်လာပြီးတော့အက်တဲ့အခါမှာရောဘယ်လိုလူမျိုးတွေကအဓိကလာပြီးတော့အက်တာများလဲ
အကုန်လုံး American တွေပဲ college မှာပဲဟို Asian or beauty လာတယ်ဒါပေမဲ့ကားကဈေးစစ်တယ်ဈေးစစ်တယ်ဈေးစစ်တယ်နောက်ဆုံးသူကဘာမှမရှိဘဲနဲ့ဥစ္စာကိုဈေးစစ်နေတယ
်ခုနအေဒရီယန်ပြောသွားသလိုပေါ့ကိုယ်အလုပ်လာပြီးတော့အပ်တယ်ဆိုလို့ရှိရင်ကိုကဟိုတရက်ထင်းနဲ့ကိုလုပ်ငန်းကိုအပြီးလုပ်ပေးတယ်ဆိုတော့ဒီရိုက်ကူးတဲ့နေရာမှာရောလူဘလောက်သုံးလဲနောက်တစ်ခုကဒီလိုမျိုးပြန်ပြီးတော့အက်ဒစ်လုပ်တဲ့အခါမှာရောလူအင်အားဘလောက်သုံးလို့ကိုကမြန်မြန်ဆန်ဆန်လုပ်နိုင်တာလဲ
ဒီခါကျရင်ရိုက်ရင်ဟိုလူတွေကျတော့ တော့မမြောက်တခါချင်း3ယောက်4ယောက်5ယောက်ပဲရှိတယ်အဲ့ဒါလောက်ကြတော့တယောက်ပဲ
ဟုတ်ပြီဆိုတော့နောက်တစ်ခုကဒါကတော့ဟိုဗီဒီယိုအပိုင်းပေါ့လေဓာတ်ပုံနဲ့ပတ်သက်ပြီးတော့ကြတော့ဘာတွေရရလဲ
ဓာတ်ပုံနဲ့ပြီးဘာရလဲဆိုတော့ဟိုကြုံညာတဲ့ဥစ္စာတွေပေါ့လေအာဆိုတော့တွေ or ဟို business เนาะဟိုကျွန်တော်ဒီမှာဘာဘလို့ဘာမလို့ဘလို့ပြောလဲ private jet လေးမင်းနေပါတယ်ဟိုဓာတ်ပုံရိုက်တယ်ဒီလေးမင်းနေကဟိုအောက်ချမ်းသာတဲ့လူတွေတောင်းတဲ့လေးမင်းနေเนาะကြုံညာပေါ့လေကျွန်တော်တော့ဟိုတော့ဘာရိုက်ဖို့လဲဆိုတော့အဆိုတော်တွေကျိုးဆောင်နေဟိုစနေတဲ့လူတွေကိုဟိုသူတို့ဓာတ်ပုံတော့တာပေါ့လေသူတို့ရိုက်ပေးတာပေါ့န
ော်ဟုတ်ပြီဆိုတော့ဒီ Adrian Zoy ရဲ့ဒီ Facebook ကောနောက်ဒီ website မှာကျွန်တော်တွေ့ရတာကဟို drone နဲ့ရိုက်ထားတဲ့ဒီပုံတွေတော်တော်များများလည်းတွေ့ရတယ်เนาะဆိုတော့ဟို drone video ကလည်းပဲခုနလိုမင်္ဂလာဆောင်တွေဝါးရိုက်တဲ့အခါကျတော့အဲ့ဒီအထက်မှာပါလား
ပါတယ်ဒီ drone ကတော်တော်ထူးဆန်းတဲ့ technology ပဲအာမင်္ဂလာဆောင်ပို့ပါတယ်ဟိုတစ်ခါကျရင် funeral ground look food eh joshine bare music video myai ba user technology to to susan eh number to to look it eh chino to 2014 eh sat the drone good thing
okay so ro da ga ho media lo ngan ne lut de kha ma da ro video ne dab pon a pai bo le aku naw pai ma ja ro vr bo di virtual reality so de ha ga le be ho kuna lo bo le ko wa taniya ma de ge shi ma ni be ne shi ni de yaung myo bo ho ko ho chaung tet chin na be phi phi ba be phi phi le la lo ya de di vr ne patat pi yo go ho ba ri lout pho a season ni ba ri shi ba le
online ma ne ne chi chi da bo le number lu ri o mai chi de user dvr thro bo lo yai le blog လောက်ကြလဲနော်ဆိုတော့ဟိုစဉ်းစားကြည့်တော့ research တို့ဘာတွေ့ရလဲဆိုတော့သူတို့ကဘာတုံးလဲဆိုတော့ဒီ GoPro camera အများကြီးတုံးတယ်နော်အဲ့ GoPro camera each GoPro camera ဘလောက်တုံးလဲဆိုတော့ငါးရလောက်တုံးတယ်သူတို့မှာဟို16လောက်တုံးတယ်လေအများကြီးပဲတုံးတယ်ဆိုတော့တော်တော်ဈေးကြီးတယ်တုံးတာလေနောက်ပြီးသူတို့ဘလောက်ဟိုသူတို့မေးကြည့်တယ်ဒီတခြားဟိုဟို business တွေပေါ့လေဘလို့လို့လဲဆိုတော့သူတို့ကဟိုဒီ GoPro အများကြီးပဲတုံးတယ်ကင်မရာအများကြီးပဲတုံးတယ်နောက်ပြီးဘလော့ချာဟို edit လုပ်ဖို့ဘလော့ချာလဲဆိုတော့ဟို week to a month up ကြာနော်ဆိုတော့တော်တော်ကြာတယ်နောက်ပြီးအောက်ဟိုအောက်ပေးရတယ်ဆိုတော့ကျွန်တော်အဲ့ research ကျွန်တော်ဘာထွက်လာလဲဆိုတော့ကင်မရာဘာကင်မရာတုံးလဲဆိုတော့ Kodak ကင်မရာတုံးတယ် Kodak က Polaroid camera company ပြင်လာပြီလေအဲ့ကင်မရာတုံးပြီးတော့ကျွန်တော်ကလိုလိုနိုင်နေဆိုတော့အဲ့ကင်မရာနှစ်ခုပဲတုံးတယ်ရိုက်ပြီးဝင်ရင်နေ့တည်းမှာပြန်ပြေးသွားတယ်လာလို့စောင့်စင်မလို့ဒီနေ့တည်းမှာပြေးသွားတယ်ဒါပေမဲ့အဲ့ဆက်ဒီနေ့တည်းမှာပြေးသွားတော့ပိုပတ်ဆံဟိုသိသိမကြည့်ပေါ့နော
် VR ကအထူးသဖြင့်တော့လေကိုမရောက်ဘူးရဲ့နေရာကိုဟိုတကယ်ရောက်နေတဲ့ပုံစံမျိုးပေါ့နော်ဥပမာအိမ်တစ်လုံးထဲကိုကိုကရောက်သွားမယ်ဆိုလို့ရှိရင်အိမ်အတွင်းထဲမှာအသေးစိတ်လိုက်ပြီးတော့ကြည့်လို့ရမယ်ဟာမျိုးအထီးကို VR နဲ့ရိုက်နေတာပေါ့လေဆိုတော့ဟိုအဲ့လိုဘာတွေရိုက်ခဲ့ဖြစ်ပါလဲ
yeah ဒီ VR နဲ့ဘာလို့လဲဆိုတော့ကျွန်တော်တို့က education လုပ်တယ်အဲ့ဒါပြောလို့မျိုး education ဆိုတော့ classroom မှာ experience လို့ရအောင်เนาะအာတခါကျရင်အဲ့ VR camera ကိုကျွန်တော်လေးမြန်ပြင်ရင်လေးမြန်ထဲမှာထည့်လိုက်တယ်အဲ့ဒါဆို online မှာတွေ့လို့ရတယ်နောက်ပြီးတော့တခါလူကြရင်အိမ်ကိုအိမ်ဝင်တဲ့လူတွေကိုဟိုပြကျင်ရင်ဒီ VR နဲ့အိမ်တွေကိုရှောက်ရိုက်ပေးတယ်ဆိုတော့ through VR ထဲမှာကြည့်ရင်ဟိုခေါင်းလဲလို့တွေ့ရတယ်ဒီအိမ်ကဘလို့ကြည့်လို့ဟိုဘလို့ကြည့်ကောင်းတယ်လို့မျိုးလေဒီကဲအဲ့မှာရောက်နေလို့မျိုးဖြစ်ရတယ်။အဲ့မှာမှပဲဟိုဘယ်လိုမျိုးဆိုတော့အကျိုးရှိတာပေါ့
ကိုအောင်အောင်စီစဉ်တင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်ရှေ့လာမဲ့သတင်းပတ်တောက်ကြနေမှာတော့ Adrian Zoy ဟာကြောင်းပြီးအောင်ဆက်မတက်ဖဲလုပ်ငန်းခွင်ဝင်ဖို့သာပိုစိတ်ဝင်စားလာတဲ့သူ့ဘဝနဲ့သူ့ဆုံးဖြတ်ချက်တွေအကြောင်းဒုတိယပိုင်းဖြစ်နားဆင်ကြရမှာပါအခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာထွက်တဲ့ twin threat ကြောင့်မြက်တွေအကြောင်း GSC ကြောင့်မြက်တန်းတန်းကြောင့်ကကြောင့်မြက်ပညာရှင်ဆရာဦးတင်ကျော်တန်းကပြောပြပေးမှာပ
ါကြောင့်မြက်ဆိုတဲ့ definition ကတော့ပြောမယ်ဆိုတော့ကျေပြတ်တယ်လို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကစပါတော့တော့လူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရာဝတ္ထုမဆိုကြောက်မြက်လို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်။ဒါပေမဲ့တကယ်တကယ်တိတိကျကျပြောရရင်တော့ကြောက်မြက်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါ twin threat တဘာဝ twin threat ဖြစ်ရပါမယ်။
เนาะลูลุ้ดดำเพียบเอาเนาะตุ้มาคนอะไรไปบ่ลาปามูเย่จังไก่ตีเมียมูเย่ชาวามูเย่ด่าดีเช่นตรงนี้ที่สมว่าบ้างเนาะเราจะรู้ประมาณยี่มาเลยเจ้าเมียสุราเจ้าเมียลุตมาดักคนอ่ะสิ่งปริมาณนีลาเจ้าสิ่งนอกจากจะยองซงเจ้าดีสิเลยเจ้าเมียอูเนตันบูปริมาณนีลาลุมาจีเลยเจ้าเมียอาลูตื่นด้วยอาลูลาปาร์ตื่นด้วยอาลูโอเจ้าเมียลุเอ๋ตั้มมาปาร์
မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောင်မြတ်တွေကဘာတွေပါလဲ
။အဲရေပုံကပြောမယ်ဆိုလို့ရှင်တော့ကြောင်မြတ်အစုံထွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ချင်းချင်းအနေနဲ့ကျွန်တော်ပမာယူမှာများမထွက်ပါဘူး။မထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလည်းဖြစ်ဖြစ်နိုင်တယ်။ကျွန်တော်ကရှိကုန်မရှိတာလည်းဖြစ်ဖြစ်နိုင်ပါတယ်။နော်အဲ့ဒါတစ်ချက်ရယ်။နောက်တစ်ခုက Opel ပေါ့နော်ကျွန်တော်ဩစတြေးလျမှာထွက်တဲ့ Opel ကပမာပြည်မှာအဲ့လိုကြောင်မြတ်တောင်းဝင်တဲ့ Opel မတွေ့ရသေးပါဘူး။ဒါပေမဲ့တချို့location เนี่ยนี่ตะชู่ data เนี่ยนี่เนาะ open အမျိုးအစားမျိုးဝဲတစ်ခုစားနှစ်ခုစားတွေ့ရဲဆိုတော့သတင်းတော့ရှိပါတယ်သို့တော့များများစားစားတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့နှစ်ခုကလွှဲရင်ကြောင်းမြအားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါပမာပြည့်ထူးရတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောင်းမြတွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတက်ပြတန်ဖိုးအရ
ှိဆုံးကတော့ကျွန်တော်Ruby Sapphire တော့တံပိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်။အဲဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတံပိုးချီးတယ်လို့ခေါ်ကြပါတယ်။သို့တော့ဘာမှပြင်မစိန်အနေအချင်းပဲထွက်ပါတယ်။တပွင့်ကြီးရှင်ပြီးပြောမယ်။တကလတ်စီတုံးကြီးရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစိန်ကမမိပါဘူး။နော်သူတို့ record တွေရဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပဲဆိုတဲ့စိန်နဲ့ဈေးကြီးပဲဆိုတဲ့ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံကတော်တော်ကြီးကိုကွာတယ်။ပရမားနီလာပို့ပြီးတော့တံမူးချင်းညာတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မဲ့ဆိုရင်အဲစိန်တက်ကိုအများကြီးစီးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်းပြောမယ်ဆိုရင်တစ်ချက်ကပရမားနီလာနဲ့ရှင်စိန်ရလीနည်းနည်းပိုးများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးပရမားနီလာဆိုင်များများစားစားတွေ့ရတယ်ပရမားနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမားအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါလေဒါကြောင့်မလို့ဗရမအည်သွေးကောင်းကောင်းအရွယ်ကြီးပြီဆိုရင်သူနဲ့အရွယ်စားတူတဲ့စိန်တို့သူတဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုတံပိုးအရန်များပါတယ်အဓိကတော့ရှားပါလို့ပါမြားလည်းအဲ့ဒီအတိုင်းပါပဲဟောဒါမဲ့ကျွန်တော်ဘာမှဒီမှာတော့မြားမထွက်ဘူးပေါ့အဲ့တော့တံပိုးကြီးတဲ့ကြောက်ဆိုရင်ကျွန်တော်ကအဓိကတော့ဗရမနဲ့နီလာနောက်တစ်ခါကြောက်စိန်ပါကြောက်စိန်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်စေးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိန်ကြီးဟာစင်ကိုကောင်းကောင်းမိနိုင်ပါတယ်စင်ရဲ့တံပိုးရှင်ရဲတဲ့ပြင်ထွက်တည်ဖြစ်ပါတယ
်ဗရမယာနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ဗရမယာနီလာတော့အလုံးတည်တဲ့အချိန်မှာအဓိကထွက်တာတော့မိုးကုတ်ဒေသတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့နော်ကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာဗရမယာထွက်တယ်ဆိုတာတည်တာတော့အနှစ်အစိတ်လောက်ပဲရှိပါသေးတယ်အဲ့နောက်တစ်ခုကအချင်းပြင်းနေကျွန်တော်ကြောက်စိမ့်မင်းကိုသွားတဲ့လမ်းမှာရှိရဲ့နတ်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နတ်ရာစိတ်ပေါ်ဒီရွာအဲ့ဒီမှာလည်းပရမားနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့တိရ information ကနှစ်တရာကျော်လောက်ရှိပါပြီဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းငယ်မှာတော့အဲ့ဒီရာကြောက်တည်ဈေးွက်တွေကိုရောက်လာပါတယ်နောက်ထပ်ဘယ်နေရာတွေကအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံဒေသအဲ့ဒါလည်းအရေးကြီးပါတယ်သို့တော့အဲ့ဒီမှာတော့ပရမားကိုသူတို့ဘယ်လိုခေါ်မလဲများများစားစားလက်တလုံးမှာမထုတ်ပါဘူး။ဘာလို့ဒေတာကနည်းနည်းလေးအလှမ်းဝေးတယ်။အဲအဓိကတော့အဲ့ဒါအကြောင်းပါ။အခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်။အလားတူပဲကြောက်စိမ့်င်းဒေတာမှာပဲနော်ဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်။နော်အဲ့တော့ကျွန်တော်ထင်တော့ကျွန်တော်ပမာပြည်မှာဟိုတချို့ဒေတာတွေကတေချာဘူမိဗေဒအဖြစ်မလေ့လာသေးတာတွေတော်တော်များများကြံပါသေးတယ်။အဲ့တော့အဲ့ဒီဒေတာတွေမှာလည်းနောက်ပိုင်းမှာပရမားတို့နီလာတို့ကိုရအစ်စ်တီးတွေ့ဖို့အလားအလာအများရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကချင်ပြည်နယ်ထဲကကြောက်စင်းကတော့အထူးကြဆုံးပါ
။ကြောက်စင်းကတော့လေကချင်ပြည်နယ်ပါပဲ။အဲ့တော့ကြောက်စင်းနဲ့ပတ်သက်လို့ပြောရရင်လေကဘာပေါ်မှာကြောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ပဲရှိပါတယ်။အဲ့ဒီမှာပိုထူးကြတာဗမာပြည်မှာတော့အကြီးသွေးလဲကောင်းတယ်အခြေအတွက်များများလဲထွက်ရှိပါတယ်။အဲ့ဒါတစ်ခုကတော့အရန်ထူးကြပါတယ်။အဲ့တော့ကျွန်တော်က စီးပွားရေးအရပြောမယ်ဆိုရင်သို့မဟုတ်ရှင်ထုတ်လုပ်မှုနယ်ပဲဖြစ်စီပြောမယ်ဆိုရင်ကြောက်စိမ့်နဲ့ပတ်သက်လို့ကမ္ဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပဲအဓိကထွက်တယ်လို့ဆိုနိုင်ပါတယ်။အဲ့တော့အဲ့မှာလည်းကျွန်တော်တခုပြောစရာတော့ရှိပါတယ်။ကြောက်စိမ့်လို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်။တခုကတော့ဂျီတိုက်နောက်တစ်ခုကတော့ nephrite ဆိုတာရှိပါတယ်။ nephrite နဲ့ဂျီတိုက်ရှင်းမယ်ဆိုရင်ဂျီတိုက်ကတော့တံမှုပူကြီးပါတယ်။ပူလဲလှတယ်ပူလဲမာတယ်အခုပြောတာကျွန်တော်ပြောတာဂျီလိုက်ကိုပြောတာပါဂျီလိုက်ကကမ္ဘာမှာ9နေရာပဲတွေ့နိုင်တယ် nephrite ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်တရုတ်ပြည်မှာလည်းတွေ့ပါတယ်เนาะဂျီလိုက်ကတော့ကျွန်တော်တို့အတိကကမ္ဘာမှာဗမာနိုင်ငံတစ်ခုရပဲထွက်တယ်လို့ဆိုနိုင်ပါတယ်အဲခံပြီးပေါင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီဘာကမှာတော့အတိကကြောက်စိမ့်ထွက်တာကြောက်မြတ်တောင်းဝင်နဲ့ဂျီလိုက်ကိုပြောတာပါ
ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်ပါ precious stone လို့ခေါ်တဲ့အဖိုးတန်တန်းဝင်ကြောက်တွေဖြစ်တဲ့ဗရမယာနီလာနဲ့ကြောက်စိမ့်တွေအကြောင်းအဓိကထားပြီးပြောသွားတာပါနောက်တစ်ပတ်မှာတော့အဖိုးတန် precious stone ထဲမှာပါဝင်တဲ့စိမ့်အပြင်ဗရမယာနီလာနဲ့ကြောက်စိမ့်တွေတော့တန်ဖိုးမရှိပဲမဲ့မြန်မာနိုင်ငံမှာထွက်တဲ့ semi precious လို့ခေါ်တဲ့ရှားပါးကြောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။သောရရှင်များရှင်မြမဆိုးရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်အထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငင်းငင်းကြီးအထွတ်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ ။စနေနေ့တိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။စနေနေ့မနေ့ပိုင်းမှာတော့အခုညပိုင်းမှာနားဆင်ခဲ့တဲ့အမျိုးသမီးကန္တသိပ္ပံနဲ့ဤပညာကန္တတွေပြန်ပြီးနားဆင်ရမှာပါ။အခုတောက်ကြနေညပဲထိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်။တောင်ကိုရီးယားသမ္မတပါကွန်နေကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခွင်ရုံးကတရားဝင်အတည်ပြုလိုက်ပါပြီ။သမ္မတပါကွန်နေကိုယာရုကနေဖယ်ရှားဖို့တရားရုံးမှာဒီကနေ့တင်းကြီးညိုထဲဆုံးဖြတ်လိုက်တာပါ။တရားရုံးပြင်မှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူနှစ်ဦးသေဆုံးပါတယ်။အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမ္မတပါကွန်နေရဲ့လိုရက်တွေဟာအများပြည်သူရဲ့ယုံကြည်မှုကိုဖောက်ဖျက်တာဖြစ်တယ်လို့ရုံးမြင့်တဲ့ဂျန်ကနေတိုက်ရိုက်ထုတ်လွှင်တဲ့တရားရုံးဆုံးဖြတ်ချက်ဖတ်ကြားတာမှာတရားကြာကြီးတရားသူကြီးချုပ်အီဂျွန်မီကပြောသွားပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးလေဆိပ်မှာပြီးခဲ့တဲ့လကအသက်ခံရတဲ့လူဟာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဝင်းရဲ့အဖေလူမိခွဲကိုခင်ဂျွန်နန်းဖြစ်တယ်လို့ဘယ်လိုမျိုးဆန်းစစ်သိရှိတယ်လဲဆိုတာပြောဖို့မလေးရှားရဲချုပ်ကဒီကနေ့ညင်းပါတယ်ခင်ချိုးအဖြစ်အရင်ကပြောနေကြသူဟာခင်ဂျွန်နန်းဖြစ်တယ်ဆိုတာကိုမလေးရှားရဲချုပ်ခါလစ်အဘူဘေကာကဒီကနေ့မှအတည်ပြုလိုက်တာပါအလောင်းကိုမလေးရှားကျမရေးဌာနကိုလွှတ်ပြီးတော့မယ်လို့လည်းသူကဆိုပါတယ်။ဒူရီကီနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကအဆင့်မြင့်တာဝန်ရှိသူတွေပါသွားတဲ့ရဟရင်တစ်စင်းဟာဒီကနေ့ထူထပ်တဲ့မြူနင်းတွေကြားမှာရုပ်မြင့်တန်ကြားထုတ်လုပ်ရေးတိုင်တစ်ခုကိုဝင်တိုက်မိပြီးတဲ့နောက်အဝေးပြေးလမ်းမကြီးတစ်ခုပေါ်ပြတ်ကျသွားတဲ့အတွက်လူ9ယောက်ထဲမှနေသေဆုံးသွားပါတယ်။ Sikorsky S76 ရဟရင်ဟာလူ9ယောက်ကိုတင်ပြီးအစ္စတန်ဘူမြို့အတတက်လေဆိပ်ကနေထွက်သွားခဲ့တာလို့သတင်းတွေကပြောပါတယ်။ကက်သလစ်ခရစ်ယာန်ဘာသာမှာဖုန်းတော်ကြီးတွေရှာပါလာနေတဲ့အထူးသဖြင့်ဝေးလံခေါင်တည်တဲ့ဒေသတွေမှာဖုန်းတော်ကြီးမရှိတဲ့အရေးကိုဖြေရှင်းဖို့ရာအိမ်တော်ရှင်မျိုးသမီးတွေမျိုးသားတွေကိုဖုန်းတော်ကြီးတွေအဖြစ်လုပ်ခွင့်ပြုမယ်မပြုဘူးဆိုတာကိုဗာတီကန်နန်းတော်အနေနဲ့စပြီးစဉ်းစားသည်ပြီလို့ပိုယန်မင်းကြီးဖရန်စစ်ကပြောလိုက်ပါတယ်။ဂျာမနီနိုင်ငံက Design Magazine နဲ့တွေ့ဆုံမေးမြန်းကမ်းမှာပိုယန်မင်းကအဲ့လိုမိန့်သွားတာပါခင်ဗျာ။
2019ခုနှစ်မတ်လ10ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းချေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်ညိုပါ Thank you.
This program has come to you from the Voice of America, Washington.